ကဲရှင်နေကျင်းပါပြုလုပ်တဲ့ဓမ္မဒါနတရားလူပွဲဓမ္မသဘင်ပွဲစတင်ကြစုအလုံးလေးပဲဘုန်းကြီးရတနာရီကန့်ပဲဟောမှာဖြစ်တဲ့အတွက်အာယုံတပါစိတ်မသွာပဲနဲ့စွန့်နိုင်တယ်မြစူးစူးဆိုင်ဆိုင်နာယူခြင်းနဲ့စိတ်သိခြင်းနဲ့စိတ်နဲ့နာယူပါလို့ဘုန်းကြီးရှေးဥစွာတိုက်တွန်းပါတယ်ရှင်နေသာသနာတော်နှစ်2560ပြည့်နှစ်ကောဇာတက္ကရီ1388ခုနှစ်တော်တလင်းလာပြီးကျော်9ရက်ခရစ်နှစ်2016ခုနှစ်စက်တင်ဘာလ23ရက်တောက်ကြာနေ့ည7နာရီချိန်ကမှချမ်းမြသာစီမျိုးနေမန္တလေးမြို့ချမ်းမြသာစီမြို့နယ်တံပဝတီရက်မဟာမုဏိမဟာစန္ဒာမုဏိဖရာဝင်အတွင်မှကျင်းပပြုလုပ်တဲ့ဓမ္မဒါနတရားလူပွဲဓမ္မပူဇာသဘင်ပွဲဖြစ်ပါတယ်ဓမ္မဒါနတရားလူကိုလူရခြင်းရဲ့အကြောင်းရင်းကဘဝလင်းပရာဟိတအသင်ကြီး6နှစ်ပြည့်နှစ်ပတ်လည်အထိမ့်မတ်မင်္ဂလာနဲ့ဘဝလင်းပရာဟိတအသင်ကြီးကိုစတင်ပြီးတော့တည်ထောင်ခဲ့တဲ့ဆရာတော်အရှင်ဥတ္တမသာရရဲ့လွန်တော်မူခြင်း၃နှစ်ပြည့်နှစ်ပတ်လည်အထိမ့်မတ်ဒီမင်္ဂလာနှစ်ရက်ကိုကြောင်းပြုပြီးတော့ဓမ္မဒါနတရားလူကိုပေးလူကြတယ်ဓမ္မသဘင်ပွဲဆင်ရင်ကျင်းပါကြတယ်ဓမ္မဒါနကုသိုလ်ရှင်များကဆရာတော်အရှင်ဥတ္တမသာရအားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးတော့ခမီးတော်ဦးထေးညွန့်မေတော်တော်တင်အေးစိမ့်မှုဝါကြောင့်မြတ်ရောင်းဝယ်၏မိသားစုမန္တလေးမြို့ကမိမိတို့ရဲ့သာယဟန်တော်အတွက်မုမဖို့နိဗ္ဗာန်ချမ်းသာလူနဲ့နိဗ္ဗာန်မဖို့နိဗ္ဗာန်ချမ်းသာကိုရည်စူးမှန်းထားပြီးတော့ဓမ္မဒါနတရားလူကိုပေးလူတယ်အဲ့တော့ဘုန်းကြီးကဘဝအလင်းပရာဟိတအသင်ကြီးရဲ့6နှစ်ပြည့်တဲ့နေ့ဘဝအလင်းပရာဟိတအသင်ကြီးကိုတည်ထောင်ခဲ့တဲ့ဆရာတော်အရှင်ဥတ္တမသာရရဲ့လွန်တော်မူခြင်းက3နှစ်ပြည့်ဆိုတော့ဘဝလင်းပရာဟိတအသင်နဲ့အရှင်ဥတ္တမသာရဟာခွဲခြားလို့မရပါဘူး။ဒါကြောင့်ဘုန်းကြီးအနေနဲ့ဗာတရားဟောပေးမလဲဆိုတော့အရှင်ဥတ္တမသာရဘဝပုံရိပ်တရားနာမည်ပါတဲ့လေ။ဘဝပုံရိပ်ဆိုတာဘုန်းကြီးကအရှင်ဥတ္တမသာရကိုမတွေ့ဘူးမမြင်ဘူးလို့ယူဆတယ်။ဘုန်းကြီးတို့ကန္နာယောအနေထွက်လာခဲ့မှရှင်ဥတ္တမသာရတို့ဟာမာကနာဝန်ရောက်တယ်လို့ယူဆလို့ရနိုင်ပါတယ်။ဒါပေမဲ့လို့သူ့ရဲ့စိတ်နေစိတ်ထားလေးတွေကိုဘုန်းကြီးကလေးလာခြင်းသာနဲ့ဘဝနဲ့ဥဆောင်ဆရာတော်အရှင်သောဘိတ္တကိုတနေ့ကကြွလာတော့ဘုန်းကြီးကပြောလိုက်တယ်။ဆရာတော်ဥတ္တမရှင်ဥတ္တမသာရနဲ့ဆက်ပြီးတော့အရှင်ဘုရားအမတ်တရားဖြစ်နေတဲ့ဇာတ်လေးတွေသူပြောခဲ့တဲ့ဇာတ်လေးတွေသူရဲ့ခံယူချက်လေးတွေကိုရှိတပိတော်ကိုရေးပေးပါတပိတော်အကယ်၍များအစင်ပြေခဲ့ရင်အဲ့ဒီသူရဲ့ဘဝပုံရိပ်လေးဟောပြီးတော့သူမိသားစုအတွက်ကျင့်ကြံကြိုးကိုအားထုတ်နိုင်အောင်သူရဲ့ကျင့်စဉ်လေးတွေပြောပြခြင်းလေပေါ့ဒါနဲ့ဘဝလင်းရှင်သောဘိတ္တဘဝလင်းပရာဟိတအသင်ကိုယခုလက်ရှိဦးဆောင်နေတဲ့ရှင်သောဘိတ္တကိုဘုန်းကြီးကတောင်းခဲ့ဒါပေမဲ့မနေ့ကအကြောင်းရောက်လာတော့သူကလည်းပဲအလုပ်တည်းရဲ့များဖို့ပေါ့ပါမလာခဲ့ဘူးဒါနဲ့ချက်ချင်းကြီးချက်ချင်းကြီးတော့လည်းပဲအထုပ်ပတိဆန်ဆန်ဖြစ်နေတယ်ဘုန်းကြီးလူကျင်တာကသူအမတ်တမဲ့ဘဝခံယူချက်နဲ့သာသနာပေါ်ခံယူချက်နဲ့ပြောခဲ့တဲ့စကားလေးတွေသူ့ရဲ့ခံယူချက်နဲ့လုပ်ခဲ့တဲ့အလုပ်ကလေးတွေဒါလေးတွေကိုဘုန်းကြီးကပြောပြခြင်းတာအဲ့တော့ရှင်ဥတ္တမသာရဘဝပုံရိပ်ဆိုတာခုဘဝလင်းရှင်သောဘိတ္တကရေးပြတဲ့အချက်ကလေးတွေကိုဘုန်းကြီးကတတ်နိုင်တယ်မြတ် စာပေနဲ့ပေါင်းကြီးပြီးတော့ခြေပြမယ်ပကြီးကားလေးတွေပုံရိပ်ကလေးတွေဒီလိုပဲမှတ်ထားပေါ့အဲ့တော့ပထမဆုံးအနေနဲ့ရှင်ဥတ္တမသာရရဲ့ဘဝပုံတွေလေးကိုခေါင်းကြီးနေတယ်ဘဝလေးရှင်သောဘိတရေးထားတာတွေအနေနဲ့ယူပြီးတော့ပြောပြပေးမယ်ဘဝလင်းပရာဟိတအသင်ကြီးကိုတဲ့2010ပြည့်နှစ်ဇူလိုင်လ19ရက်နေ့မှာမာဂနောင်ကျောင်းတိုက်တမင်းကြီးကျောင်းဆောင်ပေါ်မှာမာနာယကနာယကစာချဆရာတော်များကိုအမှုထားပြီးတော့အရှင်ဥဒ္ဓမသာရကစတင်တည်ထောင်ခဲ့တယ်။ဒါကြောင့်ဘဝလင်းပရာဟိတအသင်နဲ့အရှင်ဥဒ္ဓမသာရတို့ခွဲခြားလို့ရနိုင်သလားမရနိုင်ဘူးလား
။
မရနိုင်ဘူး။နောက်ရှင်ဥတ္တမသာရဝတ္တမြို့နေရုံသာကြေးရွာစာတီပွားအသက်73နှစ်အရွယ်ကစတင်ပြီးတော့ကြောက်ဝိုင်းမှာလှုပ်လှုပ်ပြီးတော့မိသားစုကိုတစ်ဖက်တစ်လမ်းကကူညီခဲ့တယ်။အသက်ဘယ်လောက်ကစပြီးမိသားစုတွေလှုပ်လှုပ်ခဲ့လဲ73နှစ်ဆယ်ကျော်တက်ကြရာကိုဆန္ဒအတိုင်းပေပေတေတေနေခဲ့သလားမိသားစုတွေကြောင်းကြဆိုင်ခဲ့သလားမိသားစုတွေကြောင်းကြဆိုင်ခဲ့ပါဗျာနောက်ပြီးတော့အသက်30အရွယ်မှာမိဘနှစ်ပါးကိုလောကီဥစ္စာစီးပွားများဖြင့်ကျေးဇူးဆက်ပြီးတဲ့နောက်မှာရံပေါင်းသို့ရောက်ခဲ့တယ်အဲ့တော့အသက်30မှာဘယ်ပေါင်းရောက်ခဲ့လဲရံဘဝရောက်တဲ့အခါမှာလည်းပဲမာဂနောင်ကျောင်းတိုင်းမှာကျောင်းတွင်မူလာတန်းကျောင်းတွင်ပထမတန်းရှေးပိုင်းပထမတန်းနောက်ပိုင်းစာမှုဘွဲတွေအောင်မြင်ပြီးတော့သာမဏေကျော်စာမှုဘွဲပထမဆင့်စာဝါများကိုလည်းပဲတက်ရောက်တင်ကြားခဲ့တယ်။ဘုန်းကြီးတို့မာဂနောင်ကျောင်းတိုက်ကမူလာတန်းရှေးပိုင်းနောက်ပိုင်းသာမဏေကျော်ပထမဆင့်တွေတင်ယူပြီးဆိုရင်သာမန်ဓမ္မစရိယအောင်ထားတဲ့ပုဂ္ဂိုလ်နဲ့အသိဉာဏ်ရင်းဘုန်းကြီးတို့မနိုင်ဘူးလို့ပြောလို့ရတယ်အဲ့လောက်ထိအခြေခံကောင်းတဲ့စာမေးပွဲဒီစာမေးပွဲတွေကိုရှင်ဥဒ္ဓမသာရကမဖြေဆိုခဲ့ဘူးလားဖြေဆိုခဲ့လား နောက်ပိုင်း2009ခုနှစ်တိုင်းပြည်အခြေအနေအရဖြစ်ပေါ်လာတဲ့နိုင်ငံရေးလူမှုရေးလုပ်ငန်းများကိုအတတ်တရစူးစမ်းအားထုတ်ခဲ့တယ်2008ခုနှစ်မြန်မာနိုင်ငံမှာအင်မတန်မှလူသေးပျောက်များခဲ့တဲ့နာဂိမုန်တိုင်းကြီးကြောင့်အဲ့ဒီနာဂိမုန်တိုင်းကြီးကြောင့်လူတွေသေးပျောက်များခဲ့တဲ့နာဂိကာလမှာလည်းပဲတဲ့တိမ်မောင်းထောင်ချီပြီးတော့ဥဆောင်လူဒန်းခဲ့တယ်အသင်းသက်တမ်း၃နှစ်အတွင်းမှာကုသိုလ်ဖြစ်စေခံ၃ခုရင်ကျေးလိမ်မာတင်တန်းရှင်တရားပြည်ဝဲများကိုလည်းပဲဥဆောင်လုပ်ခဲ့တယ်အသင်ကြီးဆက်လက်ရည်တည်နိုင်ဖို့အတွက်စီမံခဲ့တယ်ဆိုတော့သူ့ရဲ့လှုပ်ဆောင်ချက်တွေကနည်းသလားများလား ပထမဘုန်းကြီးကသူ့ရဲ့ပုံရိပ်ကိုဗာလိပြောချင်တယ်ဆိုတော့ဘဝအလင်းပရာဟိတအသင်ဒါနဲ့ဆက်နေတဲ့ပုံရိပ်အဲ့တော့ဘဝအလင်းပရာဟိတအသင်ကယနေ့ယဟန်ရှင်လူတွေကိုအကျိုးပြုနေသလားအကျိုးမပြုဘူးလားဥဆောင်ခဲ့တဲ့ဆရာတော်ကဘဝလင်းပရာဟိတအသင်ကြီးကိုတည်ထောင်ခဲ့တဲ့ဆရာတော်ကရှင်ဥတ္တမသာရအပါဝင်ဖြစ်တယ်ဆိုတော့ဘဝလင်းပရာဟိတအသင်လို့ဘုန်းကြီးကတော့မြင်လိုက်တာနဲ့ကရုဏာဓာတ်ခံကိုသွားပြီးတော့မြင်ရောက်မိတယ်အရှင်ဥတ္တမသာရဟာကရုဏာကြီးမားတဲ့ပုဂ္ဂိုလ်လို့ဘုန်းကြီးကတော့စိတ်ထဲမှာပေါ်လာခဲ့ဗာကြီးမားတဲ့ပုဂ္ဂိုလ
်
ဘုန်းကြီးတို့တထာဂရဆရာတွေကဘုရားရှင်ကိုယ်တော်မြတ်ကိုရှိခိုးပူဇော်တဲ့အခါသုတ်တိလက္ခဏာထာဂရမှာကရုဏာတိတလဟရယံပညာပိဇောတဝိယတာမောဟတမံသာနရာမရလောကကရုံဝန္တိသူကတံဂတိဝိမုတ်တံဒါမျိုးပူဇော်ကြောခဲ့အဲ့တော့ပထမဆုံးပါဠိရဲ့ဗာလဲဆိုတော့ကရုဏာတိတလာရယံမဟာကရုဏာတော်ဖြင့်အေးမြသောစိတ်နှလုံးရှိတော်မူပေထသောကရုဏာတိတလာရယံမဟာကရုဏာတော်ကြောင့်အေးမြသောစိတ်နှလုံးရှိတော်မူပေထသောပရာဟိတလုံလုံတယ်ဆိုတာကရုဏာကြီးမှလုံလို့ရတာဗာကြီးမှလုံလို့ရတာ
ကရုဏာကြီးမှလုံရတာပါဗျာ
ဘုန်းကြီးတို့ ပရာဟိတာလုပ်ငန်းလုပ်တယ်ဆိုတာခန္ဓာကိုယ်အနေနဲ့မပင်မလားပင်မသလားပင်မနေမဲ့ကရုဏာရှိတဲ့ပုဂ္ဂိုလ်ကြတော့အေးများတယ်တဲ့ဘုရားရှင်ကိုရှိခိုးတဲ့ဂုဏ်တော်တွေမှာဘုရားရှင်ကိုယ်တော်မြတ်ဟာမဟာကရုဏာတော်ဖြင့်အေးများသောစိတ်နှလုံးရှိတော်မူပါပေတယ်မဟာကရုဏာတော်ကြောင့်အေးများသောစိတ်နှလုံးရှိတော်မူပါပေတယ်ဒါမျိုးရှိခိုးပူဇော်ခဲ့တဲ့သာဂရာဆရာတော်ကြီးတည်းရဲ့ဆန္ဒအရပရာဟိတာလုပ်တယ်ဆိုတာခန္ဓာကိုယ်ပင်မန်းနေဘာပင်မန်းလဲခန္ဓာကိုယ်ပင်မန်းပြီမဲ့စိတ်တက်အေးချမ်းတယ်ခန္ဓာကိုယ်ပန်းပြီမဲ့စိတ်တက်ကဘာဖြစ်လဲဥပမာအဖြစ်ကိုယ်ရှိမှဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တယောက်ကိုကူညီလိုက်တယ်ကယ်တင်လိုက်တယ်ကိုယ်ကူညီလိုက်တဲ့အတွက်ကယ်တင်လိုက်တဲ့အတွက်ချမ်းသာရရသွားတယ်အသက်ရှင်ခွင့်ရသွားတယ်ကူညီလိုက်တဲ့ပုဂ္ဂိုလ်မှာပင်မန်းပြီမဲ့ကိုယ်ကြောင့်အသက်ရှင်ခွင့်ရသွားတယ်ချမ်းသာသွားတယ်ဆိုရင်စိတ်ချမ်းသာမလားစိတ်ဆင်းရဲမလားအရာကရုဏာတတ်ကြောင့်ဘာကြောင့်လဲကရုဏာမရှိတဲ့ပုဂ္ဂိုလ်ကြီးကအာကိုယ်နဲ့ဘာဆိုင်တာမလို့ကိုယ်နဲ့နေသားကြီးပဲဒီလိုစိတ်ရှိတဲ့ပုဂ္ဂိုလ်တွေဟာကရုဏာတတ်ကြီးမားလို့လားအာနယ်လို့လားအာနယ်လို့ပါဗျာခုဘဝအတွင်းပရာဟိတအတွင်းဆိုတာရဟန်းရှင်လူတွေရဲ့အသက်ပေါင်းများစွာကိုကယ်နေတယ်ယောဂါတွေကိုကုသပေးနေတယ်အကျိုးစီးပွားတွေကိုဆောင်ရွက်နေတယ်ဒီလုပ်ငန်းကိုသုံးနေတိုင်းတိုင်းလှုပ်သွားတဲ့အရှင်ဥဒ္ဓမသာရာခန္ဓာကိုယ်တော့ပင်မနေစိတ်တက်ကတော့ရှင်လန်းနေလိမ့်မယ်စိတ်တက်ကတော့ဘယ်လိုနေလိမ့်မယ်ပါအားကြီးလို့ကရုဏာအားကြီးလို့ပါအားကြီးလို့လေကရုဏာမရှိလို့ရှင်ပရာဟိတလုပ်ဖို့လွယ်ပါမလားမလွယ်ဘူးအဲ့တော့ပရာဟိတဆိုတာနေပေရတော့အမျိုးမျိုးရှိတာပေါ့ဘုန်းကြီးတို့လည်းပဲပရာဟိတလုံနေတယ်လို့ကိုကိုကိုခံယူပါတယ်ဒါပေမဲ့လို့တခါတည်းရန်တချို့ဆရာတော်လေးတွေကအရှင်ဖျားကြောင်နေစာချနေုံနဲ့မပြီးဘူးတဲ့ကြောင်နေမှာပါလုံနေုံနဲ့မပြီးဘူးတဲ့လေသူကတော့ဘုန်းကြီးစာချတာကိုပရာဟိတာလုပ်တယ်လို့သူကမြင်ပုံမပေါက်ပါဘူးအဲ့ဒီဆရာတော်လေးတွေကဘုန်းကြီးကတော့စာတင်စာချလုပ်တယ်ယခုလက်ရှိတန်ခါ405ပါးရှိတယ်ဒီ405ပါးကိုပညာသင်ပေးတယ်စိတ်တယ်မြင်အောင်လုပ်ပေးတယ်ဒါလည်းပဲကြီးကျယ်တဲ့ပရာဟိတာလုပ်ငန်းဘယ်လိုခံယူလဲဘုန်းကြီးကတော့ဒီလိုခံယူတဲ့အတွက်ပြန်ပြီးတော့မငင်းလိုက်ပါဘူးစိတ်ထဲကနေတော့ပြောလိုက်တယ်တပီတော့လည်းပဲကြောင်းထဲမှာစားချနေပြီးတော့ပရာဟိတာကြီးကျယ်တဲ့လုပ်ငန်းကြီးကိုလုပ်နေပါတယ်ဒီလိုပြန်ပြီးတော့စိတ်ထဲကရှောက်ခဲ့ပြီအဲ့တော့ဘုန်းကြီးခံယူချက်ကဘာလဲဆိုတော့မိမိနေနဲ့ပညာတက်စိတ်ထားမွန်မြတ်တဲ့ယဟန်တပါးကိုမွေးထုတ်ပေးလိုက်တယ်။အဲ့ဒီယဟန်တပါးဟာတဏှာရသွားပြီးတော့ကြောင်းထိုင်နေသူကြောင်းထိုင်လိုက်တဲ့အတွက်ရက်သူရွာသားတွေအသိဉာဏ်ပွင့်လင်းလာတဲ့အမြင်မှန်တွေရလာတဲ့ကုသိုလ်တွေတိုးလာတယ်။အဲ့ဒါပရာဟိတမဟုတ်ဘူးလားဟုတ်လား?မှန်ပါဗျာ။ဘလောက်ထိလဲဆိုတော့နိဗ္ဗာန်ချမ်းသာတည်းမျက်မှောက်ပြုစေနိုင်တဲ့ပရာဟိတဘယ်ချမ်းသာတည်းမျက်မှောက်ပြုစေနိုင်တယ်?အဲ့တော့ကိုသင်ပေးလိုက်တဲ့ယဟန်တပါးကပညာတက်စိတ်ကောင်းစိတ်တည်းရောပညာရောမြင့်မြတ်နေတဲ့အတွက်ယတုရွာသားတွေကိုလမ်းမှန်ရောက်အောင်ပို့တယ်။ဒါနာပြုတဲ့နေရာမှာမှားနေရင်မှားယွင်းနေရင်အမှန်ကိုရောက်အောင်ပို့တယ်။အမှန်ရောက်သွားတဲ့အတွက်နိဗ္ဗာန်နဲ့နှီးဆက်သွားနိုင်တယ်။ကိလေသာတွေနေပါသွားနိုင်တယ်။အဲ့ဒီလိုလှုပ်ပေးတာဒီကြီးကျယ်သောပရာဟိတအလုံးကြည်ကျေတော့ပါလို့လေဒီတော့စာတင်စာချလုပ်တဲ့တန်ခါတွေလည်းမပင်ပန်းဘူးလားပင်ပန်းသလားကိုပင်ပန်းလိုက်တဲ့အတွက်ကိုကိုကြောင်းပြုပြီးတော့သာသနာမျိုးဆက်တွေပေါ်သွားတယ်ကိုကိုကြောင်းပြုပြီးတော့ဘုရားရှင်ရဲ့ဆုံးမပိတကတ်တွေကိုလက်ဆင့်ကမ်းမဲ့မျိုးဆက်တွေပေါ်ထွက်လာတယ်ဒါတွေကိုကြည်ပြီးတော့စိတ်ပင်ပန်းမလားစိတ်ချမ်းသာမလားဒါကြောင့်ပရာဟိတလုပ်ငန်းဟာဘာတက်အခြေခံတယ်ဘာကြီးမားလုပ်နိုင်တယ်ဒါကြောင့်ဘဝလင်းပရာဟိတအသင်ကြီးလို့ မြင်လိုက်တာနဲ့အရှင်ဥတ္တမသာရစတင်ပြီးတော့တည်ထောင်ခဲ့တဲ့ပုဂ္ဂိုလ်တွေထဲမှာပါဝင်တဲ့အတွက်အရှင်ဥတ္တမသာရရဲ့ကရုဏာပုံရိပ်တွေကိုမြင်လို့မရဘူးလားရလား ရတယ်ဘလောက်ပဲပင်ပန်းပင်ပန်းကိုယ်ကြောင်တပါတော်သူစိတ်ချမ်းသာသွားမယ်တပါတော်သူအသက်ရှည်သွားမယ်တပါတော်သူယောဂပျောက်သွားမယ်အဲ့ဒီလိုချမ်းသာသွားတာကိုမြင်လို့ရှိရင်စိတ်ကရှင်လန်းမလားဆင်းရဲမလား ရှင်လန်းနေဒါကြောင့်ဘုရားရှင်ကိုရှိခိုးတဲ့အခါမှာထာဂရဆရာတော်ကကရုဏာတိတရားလာဟရယံမာကရုဏာတော်ဖြင့်အေးမြတ်သောစိတ်နှလုံးရှိတော်မူထသောမဟာကရုဏာတော်ကြောင့်အေးမြသောစိတ်နှလုံးရှိတော်မူထသောဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ဆိုလို့ရှိရင်လေသင်္ချေနဲ့ကဘာတသိယထက်ကသူမိသားရတိလေးဖြစ်တယ်ဒီပင်ကရာဘုရားရှင်ရဲ့ထံမှာတရားယဟန်ဝတ်ပြီးတော့တရားရှုမှတ်ပွားများပြီးတော့ယဟန်နာဖြစ်နိုင်တဲ့ပါရမီမျိုးစေ့ရှိတယ်ဒါ ਈ မဲ့လို့ဘုရားလောင်းကကိုယ်တိုင်ကူမြောက်တယ်လို့တန်ត្រာမှာတတ္တဝါတွေကိုတန်ត្រာတွေကကူမြောက်စေမယ်တတ္တဝါတွေပေါ်မှာတဏှာကရုဏာကြီးပြီးတော့လက်ထဲရောက်နေတဲ့နိဗ္ဗာန်ကိုစွန့်လွတ်ခဲ့တယ်လက်ထဲရောက်နေတဲ့နိဗ္ဗာန်ကိုမလုပ်ခဲ့လေဆိုလိုတာယန္တာဖြစ်နိုင်ပါလေရဲ့ယန္တာဖြစ်ကိုမရယူပဲနဲ့ဖျားဖြစ်ဖို့ပါရမီဖြည့်ခဲ့တယ်အဲ့ဒါမဟာကရုဏာခြေခံတာပါခြေခံတာလေအဲ့တော့ပါရမီဖြည့်တော့မဆင်းရဲဘူးလားဆိုတော့ဆင်းရဲတာပေါ့တခါတည်းရန်အသက်ခံရတဲ့ဘဝတွေမြောက်များစွာခြေလက်အင်္ဂါတွေဖျက်ခံရတဲ့ဘဝတွေမြောက်များစွာမဆင်းရဲဘူးလားဆင်းရဲလား ဆင်းရဲပါဘူးခင်ဗျဆင်းရဲပြီမဲ့စိတ်နှလုံးကရှင်ပြုံးသလားညှို့နှွမ်းသလားပါတခံကြီးမားလို့ကရုဏာတခံကြီးမားလို့အလုံးနားလေပြီနော်ခုလည်းပဲဘဝလင်ပရာဟိတအသင်လို့ခေါ်လိုက်တာနဲ့ဒီဘဝလင်ပရာဟိတအသင်ကြီးကိုတည်ထောင်ခဲ့တဲ့အရှင်ဥတ္တမသာရရဲ့ဘာရိပ်ရောင်နေမြင်ရမယ်ကရုဏာရိပ်ရောင်နေမြင်ရမယ်ဒါဒီပင်ဘဝရဲ့ပုံရိပ်ပေါ့ဘာပုံရိပ်လဲဘုန်းကြီးတို့ပုံရိပ်ဆိုတာဘုန်းကြီးကအားလုံးတော့ပဲသိပါ့မယ်ဘုန်းကြီးကိုယ်တိုင်လည်းပဲရှင်ဥတ္တမသာရကိုမြင်ဘူးသလားမမြင်ဘူးလ
ား
မမြင်ဘူးလို့ယူဆတယ်ပေါ့အဲ့တော့မမြင်ဘူးပြီမဲ့ဘုန်းကြီးကပုံရိပ်ကိုဟောနေတာစိတ်တဲ့ပုံရိပ်လေးတွေကိုဟောပြနေတာဘာပုံရိပ်ကိုဟောပြနေတာဘုန်းကြီးတို့ဓမ္မစရိယသင်ယူတဲ့အခါမှာနိတိနီဆိုတာရှိတယ်အဲ့ထဲမှာဒေသနာဟာရနိတိနီတဲ့ဒေသနာဟာရနိတိနီထဲမှာဘာသဘောလေးပါတယ်ဆိုတော့အာနတိသဘောလေးပါတယ်မတိုက်တွန်းတော့လဲတိုက်တွန်းတကယ်သူဖြစ်တော့စီရင်သည်အာနတ္တိမိစတခုပုဂ္ဂိုလ်တယောက်ရဲ့ပြောစကားတခုဒါလေးတွေဟာကိုယ့်ကိုတိုက်တွန်းနေတဲ့သဘောပါတယ်ဘာသဘောပါလဲဥပမာအဖြစ်မြတ်စွာဘုရားကပူဇာစပူဇနေယာနံပူဇော်ထိုက်သူတို့ကိုပူဇော်ခြင်းသည်မင်္ဂလာတစ်ပါးဖြစ်တယ်မဟုတ်ခဲ့ဘူးလားဟုတ်ခဲ့လ
ား
အဲ့တော့ပူဇော်ထိုက်သူကိုပူဇော်ခြင်းဟာမင်္ဂလာဖြစ်တယ်ဆိုတော့ကိုယ့်ကိုဘလို့တိုက်တွန်းလိုက်တယ်ဆိုဒီစာသားလေးကဒီတရားလေးဟာသင်တို့လည်းပဲပူဇော်ထိုက်တဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်ပူဇော်ကြပါမတိဟန်ဆောင်မနေကြပါနဲ့ပူဇော်ဖြစ်အောင်ပူဇော်ကြပါဒီလိုတိုက်တွန်းမိသားမဖြစ်ဘူးလားဖြစ်လားကိုကမတိပဲရှိရင်ရှိလိုက်မယ်စာတော့ကိုယ့်ကိုတိုက်တွန်းမိသားဖြစ်တယ်အဲ့ဒါဒေသနာဟာရနိတိနေမှာအာနတ္တိသဘောတိုက်တွန်းခြင်းသဘောဒီလိုခေါ်ရခုလည်းပဲဘဝလင်းပရာဟိတအသင်တည်ထောင်ခဲ့တဲ့အရှင်ဥတ္တမသာရကသူကိုယ်တိုင်ကရုဏာရှိရှိပြီးတော့ဆင်းရဲဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေကိုမနေနိုင်မထိုင်နိုင်တတ်နိုင်တဲ့များစွာရှိသည်များကူညီခြင်းနဲ့စိတ်တည်ကရုဏာတက်တည်ပေါ်ခဲ့တယ်အဲ့ဒီပုံရိပ်ကမိမိတို့အတွက်ဘယ်လိုတိုက်တွန်းတာလဲဆိုတော့သင်တို့လည်းပဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်ငါနဲ့ဘာဆိုင်လဲဒီလိုစိတ်တဲ့မမွေးပါနဲ့ငါနဲ့နေသာကြီးပဲဒီလိုစိတ်တဲ့မမွေးပါနဲ့စွာရှိသည်များကရုဏာရှိထားပြီးတော့ကူညီကြပါလေဒီလိုတိုက်တွန်းမိတာမဖြစ်ဘူးလားဖြစ်လား အဲ့ဒါကိုအာနတ္တိသဘောဘယ်လိုခေါ်လဲ
အာနတ္တိသဘောပါဗျာ
ဒါရီကအမြဲတမ်းပါတယ်လူမိုက်တယောက် လမ်းမှာလူတွေကိုစော်ကားတဲ့အတွက်ရဲတွေကထိမ့်သိမ်းခံရတယ်အဲ့တော့ဒါလည်းပဲကိုယ့်ကိုတိုက်တွန်းနေတာပဲဒီလိုရဲတွေကချုံနှောင်တဲ့အတွက်သင်လည်းပဲဒုက္ခရောက်နိုင်မယ်ဒါကြောင့်လူမိုင်းမဖြစ်အောင်ကြိုးစားပါလေဒီလိုမတိုက်တွန်းဘူးလားတိုက်တွန်းလားမ
ှန်ပါ
ဗျာကြည်တဲ့သူမြင်တယ်ကြည်တဲ့သူဘာဖြစ်လဲမှန်ပါဗျ
ာ
အဲ့တော့မိမိတို့ကကြည်တဲ့ဖို့မလိုဘူးလားလိုလားမှန်ပါဗျ
ာ
ခုရှင်ဥဒ္ဓမသာရကကရုဏာရှိယူပြီးတော့ကိုယ်နဲ့မဆိုင်မိမဲ့ကိုယ်နဲ့သွေးသားမဆက်ပေမဲ့အလုံးသောလူမျိုးမျိုးဘာသာသာသနာဝင်နေအလုံးသောလူပုဂ္ဂိုလ်တွေကိုချမ်းသာအောင်ဘဝလင်ပရိဒတ်တင်းကြီးကိုတည်ထောင်ပေးခဲ့တယ်ကရုဏာရှိထားပြီးတော့လုပ်ငန်းတွေလုပ်ပြခဲ့တယ်ဒါကြောင့်သူကဘလို့ပြတရားဟောလိုက်လဲဆိုတော့သင်တို့လည်းပဲအလုံးဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်ငါတို့နဲ့မဆိုင်ငါတို့အနေသာကြီးဒီလိုစိတ်ထားနဲ့မနေကြပါနဲ့ကရုဏာရှိထားပြီးတော့ကူညီကြပါလေဒီလိုတိုက်တွန်းမိသားဖြစ်သွားတယ်ဒါကြောင့်ရှင်ဥဒ္ဓမသာရရဲ့ဘဝပုံရိပ်တရားမိမိတို့ကိုမလုပ်ပြီးသားဖြစ်နေလေတိုက်တွန်းမိသားဖြစ်နေတယ်ဘာလို့ပြီးသားဖြစ်လဲတိုက်တွန်းမိသားဖြစ်ပါဗျာဒါကိုကိုယ်ကမြင်အောင်ကြည့်တတ်ဖို့မလိုဘူးလားလိုလားမလိုပါဘူးဗျာလိုတယ်အဲ့တော့ဘုန်းကြီးရဲ့ဘဝပုံရိပ်လေးတွေနည်းနည်းပဲဟောပြမှာပါတဏှာကြီးသာဆိုတော့ဒါပေမဲ့လို့ဘုန်းကြီးတို့သမုဒ္ဒရာကြီးကိုရှားပေါ်မှာတစ်စက်နှစ်စက်လောက်တင်းကြည့်ငံမှမသိဘူးလားသိလားမသ
ိပါဘူးဗျာ
သမုဒ္ဒရာတစ်စင်းလုံးမှာရှိနေတဲ့ရေတွေကိုတောက်ကြည့်เสียလို့သလားမလို့ဘူးလားမ
ှ
န်ပါဗျာမလို့ဘူးတစ်စက်နှစ်စက်လောက်ရှာဖို့တင်ကြည့်ရင်ငန်းနေဟောဒီသမုဒ္ဒရာတစ်စင်းလုံးမှာရှိတဲ့ရေတွေဟာငန်းနေရတာရှိတယ်ဒီလိုမသိနိုင်ဘူးလားသိနိုင်လားမှန
်ပါဗျာ
ခုလည်းပဲဘုန်းကြီးရရှင်ဥဒ္ဓမသာရရဲ့ဘဝပုံရိပ်ဟောတဲ့အခါမှာဘဝပုံရိပ်ဒိဋ္ဌိဒေသလေးတွေနည်းနည်းပြောပြီးမယ်အာလုံရှင်ဥဒ္ဓမသာရဟာဒီလိုအနှစ်သာရပြေဝတဲ့ပုံရိပ်တွေထင်ရသွားတယ်ဒီလိုမှန်းပြီးတော့ကြည့်ရင်မသိနိုင်ဘူးလားသိနိုင်သလား
သိနိုင်ပါဗျာ
အာလုံဟောเสียလို့သေးလားသိ
ပါဗျာ
ကဲဒုတိယဘုန်းကြီးဟောမဲ့ပုံရိပ်ကဘာလဲဆိုတော့အပြစ်ကင်းခြင်းဂုဏ်ဘာဂုဏ်လဲရှင်ဥဒ္ဓမသာရကအလုံးလုံးတာနေပြီးတော့ကြောညာများနေတဲ့အသင်ဖွဲ့တွေတချို့သောလူပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကအလုံးကတော့နေတယ်တဲ့အလုံးကတော့ဘာတယ်လဲကြောညာတာကတော့ဘာဖြစ်လဲအဲ့ဒီလိုကြောညာမှုများပြီးတော့အလုံးနေတဲ့ပုဂ္ဂိုလ်တွေကိုသူပြောခဲ့တဲ့စကားလေးတစ်ခုရှိတယ်တဲ့ဘောလင်းရှင်တော်မိတာကဘုန်းကြီးကိုရေးပေးထားတာအလုံးလုံးတဲ့အခါရေထဲမျောနေတဲ့ရေခဲတုံးကြီးလိုဖြစ်ဖို့လိုတယ်ရေပေါ်မှာပေါ်တာကနည်းနည်းရေအောက်မှာရှိနေတာကများများအဲ့တော့အလုံးလုံးတဲ့အခါမှာရေထဲမှာမျောနေတဲ့ဘာတုံးကြီးဖြစ်ဖို့လိုတယ်အပေါ်ပေါ်တာကများသလားနည်းသလားနည်းတယ်ရေထဲမျောနေတာကမများဘူးလားများလားအဲ့ဒါသူကဘယ်ချိန်မျိုးမှာပြောတတ်လဲဆိုတော့အလုတ်ကလေးနည်းနည်းလှုပ်ပြီးတော့ကြောညာတွေများများဝင်တဲ့အသင်းပွဲတွေပုံပုတွေကိုပြောခဲ့တဲ့စကားဒါလေးကိုကြည့်ပြီးတော့ဘုန်းကြီးကတောင်မျိုးမာကနာဝန်ဆရာတော်ကြီးရဲ့လှုပ်ရဲ့စိတ်တဲ့အပြောဒါတွေကိုသွားသတိရနောက်ပြီးတော့အေပီလာလောက်ကပြန်တော်မူခဲ့တဲ့ရွှေတောင်ဘုံသာသနာရိပ်သာဆရာတော်ကြီးရဲ့အဆိုမိန်ဒါလေးတွေကိုသွားပြီးတော့သတိရမိဒီပုံရိပ်တရားဘယ်လိုလဲဆိုတော့ရွှေတောင်ဘုံသာသနာရိပ်သာဆရာတော်ကြီးကဘယ်လိုမိန့်ခဲ့လဲဆိုတော့အာလုံးကဲလှုပ်ချီပြီးတော့ဆိုကြည့်အလုံးလုံးရာမာဂုံရှိဖို့တဲ
့
အပြည့်ကင်းဖို့ကရည်ကြီးပါတယ
်
အလုံးလုံးရာမာဂုံရှိဖို့တဲ
့
အပြည့်ကင်းဖို့ကရည်ကြီးပါတယ်အပြည့်ကင်းခဲ့တဲ့ယင
်
ဂုံဆိုတာအလိုလိုရှိလာတတ်ပါれအပြည့်ကင်းခဲ့တဲ့ယင
်
ဂုံဆိုတာအလိုလိုရှိလာတတ်ပါれ
အ
ရာရှင်ကုန်တို့ကျင်ဝင်းတို့ ဘဂုဆေမိုင်ကုန်းတို့ရွှေတောင်ဘုံသာသနာရိပ်သာများကိုတည်ထောင်တော်မူခဲ့တဲ့တတ်တော်60ကျော်မှာဘဝနှစ်ကြောင်ဆံပြောင်းသွားတော်မူခဲ့တဲ့ရွှေတောင်ဘုံသာသနာရိပ်သာဆရာတော်ကြီးဗဒ္ဒန္တပန္တိတာဘီဝန္တာဒီဆရာတော်မိန့်ခဲ့တဲ့စကားအလုံလုံတဲ့နေရာမှာဂုံရှိဖို့တဲ့အပြည့်ကင်းဖို့ရည်ကြီးပါတယ်လုံလုံတဲ့နေရာမှာဂုံရှိဖို့တဲ့ဘာကရည်ကြီးလဲအပြည့်ကင်းရင်ဘာဆိုတာလိုလိုရှိလာပါတယ်ဒီလိုမိန့်တော်မူခဲ့တယ်အဲ့တော့ဒါရီယာဘုန်းကြီးတို့ဒီဆရာတော်ကြီးနှစ်ပါးကိုဘုန်းကြီးကစိတ်ထဲမှာသွားပြီးတော့မြင်မိတယ်အဲ့တော့ရှင်ဥတ္တမသာရရဲ့စိတ်ဓာတ်ကလည်းပဲအပြစ်ကင်းခြင်းကိုမူနှစ်သက်မြေနိုးတယ်။ဘာကုံမူနှစ်သက်မြေနိုးလဲ။ဘုန်းကြီးစိတ်ထဲမှာဒီလိုပဲပေါ်လာတယ်။သူ့ရဲ့စကားလေးကအလုံလုံတဲ့အခါရေထဲမျောနေတယ်၊ရေခဲတုံးကြီးလိုဖြစ်ဖို့လိုတယ်။ရေပေါ်မှာပေါ်တာကနဲ့နဲ့ရေအောက်မှာရှိနေတာကများများဆိုတော့ဂုံယူစေခြင်းလားမယူစေခြင်းမူလား။ကြောညာများစေခြင်းလားမများစေခြင်းမူလား မများစေခြင်းမူဒါလေးတွေဟာသိပြီးတော့အရေးကြီးတယ်ရွှေတောင်ကုန်းဆရာတော်ကြီးဆိုရင်ဘလို့ကျင့်သွားလဲဆိုတော့သူငယ်ငယ်တုန်းကဆိုရင်တဲ့ယဟန်တကာတကမတွေကိုအချီတောင်မတောင်းဘူးဘူးတဲ့ဘာတောင်မတောင်းဘူးဘူးလဲရှိတာနဲ့နေတတ်တယ်တဲ့ဘာတယ်လဲအဲ့တော့ရှိတာနဲ့နေတတ်တာဟာတန်တုဋ္ဌိပရမန္တနံတန်တုဋ္ဌိပရမန္တနံဥစ္စာတွေထဲမှာတင့်တိမ်ရောင်ရဲနေခြင်းဥစ္စာဟာအမျက်ဆုံးဒီလိုသဘောမျိုးပြောတာအဲ့တော့ခေါင်းကြီးတို့လောကမှာပစ္စည်းတွေပေါ်များနေတာချမ်းသာတာမဟုတ်ရှိတာနဲ့နေတတ်တာကလားချမ်းသာတာဒီလိုသဘောမျိုးလေးတွေသက်ရောက်တယ်တောင်မျိုးမာကနောင်ဆရာတော်ကြီးကဘလို့မိန့်လဲဆိုတော့ကိုယ်တော်တဲ့အာနာရှိတဲ့ပုဂ္ဂိုလ်ဒီပစ္စည်းချမ်းသာတဲ့ပုဂ္ဂိုလ်တွေလာလို့ရှိရင်သွားပြီးတော့အေးတယူမလုပါနဲ့ဖလဲတကင်းမလုပါနဲ့လူသားဆန်ဆန်မလုပါနဲ့ဒီလိုမိန့်လေးရှိတဲ့အဲ့တော့တကယ်လို့များသူကဆရာတော်ကြီးကမြင်ခဲ့ရာထူးရှိတဲ့လူတွေလာတယ်အာနာရှိတဲ့လူတွေလာတယ်ပစ္စည်းချမ်းသာတဲ့ပုဂ္ဂိုလ်တွေလာတယ်သွားပြီးတော့ပေါ်ပေါ်ပါပါနဲ့မိတ်ဖွဲ့စကားတွေဖောင်းဖောင်းမောင်းမောင်းပြောဒါမျိုးဆိုရင်ဆရာတော်ကြီးကဘယ်လိုမိန့်တယ်လဲဆိုတော့စွာဘတိတဲ့ခွေမီနဲ့နာတဲ့စွာဘတိပါနဲ့နာလေဘုန်းကြီးတို့ခွေလေးတွေဟာကိုယ်ကြွေးတဲ့အရှင်သခင်နဲ့တွေ့ရင်မျက်နာလေးတွေချိုးပြီးတော့ဟိုရက်ဒီရက်မရက်ဘူးလားရက်လားဒီလိုပဲဘုန်းကြီးတို့တန်ဃာတော်တွေဆိုတာယဟန်ပီပီတတ်တနေပါအိန္ဒြေရယနေပါချမ်းသာတဲ့ပုဂ္ဂိုလ်တွေကိုတွေ့လို့ယာရုအနာရှိတဲ့ပုဂ္ဂိုလ်တွေကိုတွေ့လို့ယဟန်အိန္ဒြေတွေကိုမဆောင်နိုင်မင်းနဲ့ဖလဲတကင်းနဲ့စကားတွေတအားပြောတယ်ဆိုရင်ဆရာတော်ကြီးကစွာဘတ္တိခွေမီနဲ့တာတဲ့စွာဘတ္တိပါနဲ့တာတဲ့လေအဲ့တော့ဆရာတော်ကြီးဟာဒီလိုဂုံရှိတဲ့ပုဂ္ဂိုလ်တွေနဲ့ခင်ရတာဂုံရှိတယ်ယာရုအနာကြီးမာတဲ့ပုဂ္ဂိုလ်တွေရဲ့ကိုယ်ကိုယ်ခံရတာဂုံရှိတယ်ဒီလိုယူဆသလားမယူဆဘူးလားယ
ူ
ဆပါဘူးခင်ဗျာရေကယ်တုံးကြီးဟာမျောနေတဲ့အခါပေါ်နေတာကနဲနဲရေအောက်မှာရှိနေတာကများများဆရာတော်ကြီးကကိုရှိတာလေးနဲ့ပဲနေစီခြင်းနဲ့ဘယ်သူကယဟန်ခံထားတာယဟန်မာကသိတ်ချမ်းသာတာဒီလိုကုန်နေကိုဆရာတော်ကြီးကနှစ်သက်သလားမနှစ်သက်ဘူးလားယ
ူ
ဆပါဘူးမနှစ်သက်ဘူးလုံလုံရမှာဂုံရှိဖို့တဲ့ဘာကရေးကြည့်ပါれအပြည့်ကင်းဖို့ရေးကြည့်ပါれအပြည့်ကင်းရင်ဘာဆိုတာလိုလိုရှိလာပါれအဲအပြစ်ဆိုတာဘာလဲအာလုံးသိလားအပြစ်ဆိုတာလောဘဒေါသစားတဲ့အကုသိုလ်ကိလေသာအပြစ်လောဘဒေါသစားတဲ့ဘာအပြစ်လဲအဲ့ဒါကိုအပြစ်လို့ခေါ်တယ်အလုံလုံတဲ့နေရာမှာဂုံရှိဖို့တဲ့ဘာကင်းဖို့ရည်ကြီးတယ်ဥပမာအဖြစ်ဘုန်းကြီးတို့ယရနာရွှေဆိုင်ကြီးတည်ထောင်နေတည်ထောင်နေပုဂ္ဂိုလ်ကတရားမနာလို့စာပေမပတ်လို့ဆရာကောင်းသမားကောင်းတွေနဲ့မင်းမြန်ဆွေးနွေးမှုမရှိလို့လောဘတွေကြီးနေတယ် ယတနာဆိုင်ကြီးကိုဖွင့်ထားပါရဲ့ဘာရီရဲ့ကြီးနေလဲပစ္စည်းလာဝယ်တဲ့ပုဂ္ဂိုလ်လာရင်ငါဘယ်လိုနည်းနဲ့ပြောရောင်းရင်ငါ့အတွက်ဘယ်လောက်ကျန်နိုင်မလဲငါဘယ်လိုပြောရောင်းနိုင်ရင်ငါ့အတွက်အမြတ်များများရရှိနိုင်မလဲဒီစိတ်တွေနဲ့ရောင်းနေဈေးဝယ်လာတဲ့ပုဂ္ဂိုလ်တွေပေါ်မှာမကောင်းတဲ့စိတ်တွေထားတယ်ကုသိုလ်တွေဖြစ်လားအကုသိုလ်ဖြစ်လားလူတွေမြင်ရတော့ယတနာဆိုင်ကြီးဖွင့်ထားတဲ့အတွက်ဂုဏ်ရှိတယ်လို့မထင်ဘူးလားထင်လားသူတော်ကောင်းတွေရဲ့မျက်စိနဲ့ကြည့်တော့အကုသိုလ်ပြစ်တွေဖြစ်နေတော့ဂုဏ်ရှိသလားဂုဏ်မဲ့နေသလားဒါကိုကြီးပဲပြောတာနောက်ပြီးတော့မျိုးသမီးတယောက်မျိုးသားတယောက်ကချင်းမောင်ရွက်ကစွန်းရွက်ဟင်းဒီဟင်းရွက်ခြေရန်ညင်းသည်စားတဲ့ဝတ္ထုတွေကိုရောင်းနေတယ်ဒါပေမဲ့သူ့စိတ်ထဲမှာဈေးဝယ်တဲ့ပုဂ္ဂိုလ်တွေကိုကြံမာရင်းနဲ့ညီညွတ်စေခြင်းနဲ့အတွက်တန်တန်ရှင်းရှင်းလုပ်တယ်ဈေးလာဝယ်တဲ့အခါမှာမေတ္တာတရားထားပြီးတော့အကောင်းဆုံးဝန်ဆောင်မှုပေးတယ်သူတို့ပေးတဲ့ငွေနဲ့ထိုက်တန်အောင်ပစ္စည်းလေးတွေတန်ရှင်းပါစေစေနာမေတ္တာနဲ့တန်တန်ပြန်ပြန်လှုပ်တယ်အဲ့တော့အဲ့ဒီလိုမေတ္တာတရားထားတော့ကုသိုလ်ဖြစ်သလားအကုသိုလ်ဖြစ်လားကုသိုလ်ဖြစ်ပါတယ်ခင်ဗျာကုသိုလ်ဖြစ်တော့အပြစ်ကင်းသလားအပြစ်ရှိသလားကင်းပါတယ်ခင်ဗျာအပြစ်ကင်းတော့ဂုံမြင့်သလားဂုံနှိမ့်သလားကင်းပါတယ်ခင်ဗျာအဲ့ဒါမျိုးကိုပြောတာအားလုံးရဲ့အမြင်ကတော့ချင်းမောင်ရွယ်ရောင်းတယ်၊ကစွန်ရွယ်ရောင်းတယ်၊ခရင်ကြီးရောင်းတယ်၊စေတနာကုံတယ်နဲ့ဆိုင်ဂုံနှိမ့်တယ်လို့မထင်ဘူးလားထင်လားအပြစ်ကင်းနေတဲ့အတွက်သူတော်ကောင်းတွေကတော့ဂုံရှိတယ်လို့မယူဆဘူးလားယူဆသလားဒါကြောင့်အလုံးလုံးရမှာဂုံရှိဖို့တဲ့ဘာကအရေးကြီးတယ်အပြစ်ကင်းရင်ဂုံဆိုတာအလိုလိုဘာဖြစ်လာပါတယ်ရှိလာတယ်အဲ့တော့အရှင်ဥဒ္ဓမသာရရဲ့ခံချက်ကအလုံးလုံးတဲ့အခါရေထဲမျောနေတဲ့ရေကဲကြုံကြီးလိုဖြစ်ဖို့လိုတယ်ရေပေါ်မှာပေါ်နေတာကနည်းနည်းရေအောက်မှာရှိနေတာကများများဆိုတော့ဂုံပကသနာတွေထုတ်ပေါ်ပြီးတော့ကြွားခြင်းသလားမကြွားခြင်းဘူးလားအဲ့ဒါသူ့ရဲ့စိတ်ထဲကအပြစ်ကင်းခြင်းဂုံကိုနှစ်သက်တဲ့သဘောဘာသဘောလဲဘုန်းကြီးတို့တောင်မြို့မာကနအောင်ဆရာတော်ဘုရားကြီးဟာကျန်စာဦးတည်ရေးသွားတာ60ကျော်တယ်ဒါပေမဲ့လို့ဆရာတော်ဘုရားကြီးရှိစဉ်ကကျန်စာဦးတည်ရဲ့မျက်နှာပုံမှာဆရာတော်ဘုရားကြီးရရှိခဲ့တဲ့ပထမကျော်ဘွဲ့မရေးပါဘူးတကြတိယဓမ္မစရိယဘွဲ့မရေးပါဘူးအကမပန္နိတာဘွဲ့မရေးပါဘူးတွဲဘက်ရွှေချင်းသာသနာပိုင်းမရေးပါဘူးဆရာတော်ကြီးရေးသားခဲ့လားမရေးသားခဲ့ဘူးလားဘလိုရေးလဲဆိုတော့အရှင်စနကဘီယွန်သာဤယရဏဂုံဤပထမကျမ်းစာဆရာတော်ဘုရားကြီးရဲ့သူတတ်တော်ထင်ရှားရှိစဉ်တုန်းကရေးခဲ့တဲ့ကျမ်းစာတွေမှာဘာဘွဲမှမထည့်ပါဘွဲတွေဘာတွေထည့်သလားမထည့်ဘူးလားဘုန်းကြီးတို့ပထမကျော်ဆိုတာတစ်နှစ်မှာပထမကြီးတန်းအောင်တဲ့ထဲရတပါးတဲ့ပထမရတဲ့ပုဂ္ဂိုလ်တပါးတဲ့ကိုရွေးတာဂုံမရှိဘူးလားရှိလားကျမ်းမြတ်ဆရာတော်ကြီးကပထမကျော်ဆိုတဲ့ဘွဲကိုကျမ်းစာဦးတည်ရိုက်နေတဲ့အခါသုံးဆွဲခဲ့သလားမသုံးဆွဲခဲ့ဘူးလားနောက်တစ်ခါခေါင်းကြီးတို့တကြတိယဓမ္မစရိယဘွဲဆိုတာကလေဒီဆရာတော်ဘုရားကြီးရယဟန်သက်ဘွဲလို့သတ်မှတ်ခဲ့တာဘာသက်ဘွဲတယ်လဲအင်မတန်ခက်ခဲလွန်းတဲ့အတွက်ဒီစာမူပဲလုပ်ပြီးရင်ကျမ်းမာရီတွေချိုတဲ့မြန်မြန်ပြန်တော်မူတတ်တယ်ဒါကြောင့်ဘာသက်ပွဲလို့ခေါ်ခဲ့တယ်ဘယ်ဆရာတော်ကြီးကမိန်ခဲ့တာလဲလေဒီဆရာတော်ကြီးကမိန်ခဲ့တာအဲ့ဒီလိုယဟန်သက်ပွဲလို့ကြိုကြတဲ့တကြတိယဓမ္မစရိယပွဲတောင်မြို့မာကနောင်ဆရာတော်ကြီးရရှိတော်မူခဲ့တယ်ဒါ ਈ မဲ့လို့လုံးဝတကြတိယဓမ္မစရိယပွဲရတယ်လို့ကျမ်းစာဦးတည်မှာမတက်ခဲ့ပါတက်ခဲ့သလားမတက်ခဲ့ဘူးလားအကမပန္နိတာဘွဲတတ်တော်52နှစ်အရွယ်ငငယ်ရွယ်ရွယ်နဲ့ရခဲ့တယ်ဒါပေမဲ့အကမပန္နိတာလူဘွဲကျန်စာဦးတည်မှာမရေးခဲ့ပါရေးခဲ့လားမရေးခဲ့ဘူးလားရေးခဲ့ပါဘူးခင်ဗျာအဲ့တော့ဆရာတော်ကြီးဟာဂုံရှိဖို့တဲ့ဘာကပူရေးကြီးတယ်အပြစ်ကင်းခြင်းဂုံကိုဆရာတော်ကြီးမမမောခဲ့ဘူးလားမမောခဲ့သလားအဲ့တော့ပြည့်ချင်းကင်းချင်းကိုဆရာတော်ကြီးနှစ်သက်ခဲ့တယ်ဆရာတော်ကြီးကျမ်းစာတွေရေးလိုက်တာ ဘုန်းကြီးတို့သိပြီးတော့လူတွေအတွက်လည်းပဲအများကြီးပဲကိုကျင်းပြီးတယ်မှာအနာဂတ်သာသနာရေးယတနာကုန်ကြီးတန်ဃာတွေအတွက်လည်းပဲဘုန်းကြီးတို့မူလာဒန်းလေးစပြီးတော့တိပိတကတရားပွဲရတဲ့ပုဂ္ဂိုလ်တွေအထိကျမ်းတော်တွေအထိဆရာတော်စာနဲ့မကင်းခဲ့ပါဒါပေမဲ့ဆရာတော်ဟာသူ့ရဲ့အထုပ်ပတ္တိကိုရေးတဲ့အခါကြံပြူအကျော်ဆိုတဲ့စကားကိုကိုယ်တိုင်မသုံးခဲ့ပါကိုယ်တိုင်ပါမလုပ်ခဲ့ဘူးလေအဲ့တော့ဆရာတော်ရဲ့ကြောကြားမှုကိုလိုသလားမလိုဘူးလားအပြစ်ကင်းဖို့အရေးကြီးတယ်ဘာကင်းဖို့အရေးကြီးလဲဒါမျိုးလေးတွေကျင့်သုံးနိုင်ရင်မကောင်းဘူးလားကောင်းလားခုနကရွှေတောင်ကုန်းသာသနာရေးတာဆရာတော်ကြီးလေအကမကမ္မထာနာစရိယဒီဘွဲ့ဘုန်းကြီးတို့နိုင်ငံတော်ညီဝက်ပြည်ပြမှုတိဆောက်ရေးဖွဲ့ကတက်ခါစားကကက်ခဲ့လာ။ဒါပေမဲ့ဆရာတော်ဘုရားကြီးကသူ့ရဲ့ကျမ်းစာတွေရေးပြီးဆိုရင်အကမာကမ္မထာနာစရိယမသုံးခဲ့ပါ။နောက်ပြီးတော့ဆရာတော်ကြီးနိုင်ငံခြားမှာတရားပြတဲ့ယောဂီတွေရိတ်သားတွေအများကြီးရှိတဲ့ဒါပေမဲ့ပြည်တွင်းပြည်ပသာသနာပြုပုဂ္ဂိုလ်တက်ခဲ့သလားမတက်ခဲ့ဘူးလား။မတက်ခဲ့ဘူး။အဲ့တော့ဆရာတော်ကြီးတွေဟာဘုန်းကြီးတို့ရှေးဆရာတော်ကြီးတွေဟာအရှင်ဥတ္တမသာရပြောသလိုလှုပ်လှုပ်တဲ့အခါရည်တဲ့မျိုးနေတဲ့ဘာတုံကြီးလိုကျင့်ခဲ့တယ်အပေါ်ပေါ်နေတာကနဲသလားများသလားရှေးအောင်မာကများသလားနဲသလားအဲ့ဒီလိုကျင့်သွားတာကိုရှင်ဥတ္တမသာရမနစ်သက်ခဲ့ဘူးလားနစ်သက်ခဲ့လားအဲ့ဒီလိုနှစ်သက်ခဲ့တဲ့အတွက်ဘုန်းကြီးကပြောတာအပြစ်ကင်းခြင်းဂုံကိုနှစ်သက်မြေနိုးတဲ့ယဟန်ပါဂုံကိုနှစ်သက်မြေနိုးတယ်အဲ့တော့ဒါလည်းပဲရှင်ဥဒ္ဓမသာရရဲ့ဘဝပုံရိပ်တစိတ်တည်းသားလေးဖြစ်သွားတယ်ဒီဘဝပုံရိပ်လေးကိုနာယူတဲ့ပုဂ္ဂိုလ်တရားနာတဲ့သူတော်ကောင်းတွေကလည်းပဲရှင်ဥဒ္ဓမသာရကဒီလိုကျင့်သွားတယ်ငါတို့လည်းပဲဂုံတူးတွေကိုများများမပြဘဲနဲ့လုပ်ငန်းကိုပဲများများလုပ်မယ်ဒီလိုတိုက်တွန်းသလိုမဖြစ်ဘူးလားဖြစ်လားဖြစ်ပါဗျာ။ဘုန်းကြီးဖတ်ဘူးတဲ့ဝတ္ထုလေးဝတ္ထုတို့လေးတပုတ်ရှိဘူးတဲ့ကောင်းကောင်းတော့မမှတ်မိတော့စာရေးဆရာကြီးကတော့ဆရာကြီးသိရင်ထင်တာပါပဲ။အဲ့တော့လူတယောက်ပွေလွန်တော့သူတို့ရွာကပင်လေကန်းဆက်မှာဖြစ်ပါလိမ့်မယ်။အဲ့တော့တင်ကြိုင်ကုန်းမှာတုတ်တန်မှာတကြိုကနီးမှာသူဟာတင်းဖွဲ့တွေအများကြီးလှုပ်ထားတယ်ဝင်ထားတယ်ခရာတီရဲ့ဖွဲ့မှာသူဟာမနာယကာကြီးဓမ္မစကြာဖွဲ့မှာဥက္ကဋ္ဌကြီးဘာဖွဲ့မှာဘာကြီးဒါမျိုးတွေသူဟာဂုံတူးတွေအများကြီးတက်ထားတယ်အဲ့တော့တက်ထားတော့သူကွယ်လွန်တဲ့အခါကျတော့ဓမ္မစကြာသင်တွေလည်းပဲသူတို့ရဲ့ဥက္ကဋ္ဌကြီးကိုဓမ္မစကြာတွေနဲ့ရွတ်ပတ်ပြီးတော့ဂုံပြုတယ်ဘုန်းကြီးတို့လက်ဝေသမားတွေကလည်းပဲလက်ဝေဟန်ကြီးပြပြီးတော့နောက်ဆုံးဂုံပြုတယ်သူကမျိုးမျိုးဖွဲ့တွေဝင်ထားတာဆိုတော့အဖွဲ့စည်းတွေအများကြီးဂုံမပြုကြဘူးလားဂုံပြုကြလားဂုံပြုပါဗျာအဲ့ဒီချိန်မှာရုတ်တရက်ဒီရေတက်လာတော့ပြိသက်တွေထွက်ပြေးသွားရတယ်ရုတ်တရက်ဒီရေတက်လာတော့ပြိသက်တွေမလိုရလဲဂုံပြုပါဗျာအဲ့ဒါနာမဝိတေသနာများများကရိယာနည်းနည်းဒီလိုပြောရင်ရတယ်တကယ်ဖြစ်တင်တာကနာမဝိတေသနာနည်းနည်းကရိယာများများဒါမျိုးဖြစ်တင်တယ်နာမဝိတေသနာဆိုတာဂုံနဲ့ဂုံယူတဲ့လှုပ်တွေကိုနည်းနည်းပါးပါးပဲယူပြီးတော့အလုံးလုံးတဲ့နေရာမှာများများလှုပ်ဖို့မသင့်တော်ဘူးလားသင့်တော်သလားမသင့်ပါဘူးခင်ဗျာအဲ့တော့ဘုန်းကြီးတို့လောကမှာလည်းပဲဒီတိုင်းပဲဘယ်သင်ပွဲမှာဘာနာယကာကြီးဘယ်သင်ပွဲမှာဘာဥက္ကဋ္ဌကြီးစသည်ဖြင့်ပါနေတာဒီနာမဝိသေသနာတွေများနေသလားနည်းနေသလားနာမဝိသေသနာနဲ့ဂုံဆိုတာအတူတူပဲဒါမျိုးတွေခုခေတ်လည်းမများဘူးလားများလားကရိယာကနည်းနေကရိယာကြတော့ဘာတယ်လဲအလုံးလုံးတဲ့နေရာကြတော့ဘယ်သင်မဟုတ်ဒီပတိမလုံနာမည်လေးသာယူထားတယ်ဒါမျိုးပုဂ္ဂိုလ်တွေမဖြစ်ဖို့အရှင်ဥဒ္ဓမသာရကလမ်းမပြခဲ့ဘူးလားပြခဲ့လားဘလို့ပြခဲ့လေဆိုတော့အလုတ်လုတ်တဲ့အခါရေထဲမှာမျိုးနေတယ်ရေကတုံးကြီးလိုဖြစ်ဖို့လိုတယ်ကျင့်ဖို့လိုတယ်ရေပေါ်မှာပေါ်နေတာကနည်းနည်းရေအောက်မှာရှိနေတာကများများအဲ့တော့သူ့အနေနဲ့နာမဝိသေသနာတွေကိုဆက်ဆုပ်တယ်ယွန်းရှားတယ်ကရိယာကိုပဲသဘောကျတယ်အလုတ်လုတ်တာကိုပဲနှစ်သက်တယ်ဂုံပကတနာကို ဘုန်းကြီးတို့ရှင်ဥဒ္ဓမသာရကဆက်ဆုပ်ယွန်ချခဲ့တဲ့ယဟန်တနည်းအားဖြင့်ပြောရင်အပြစ်ကင်းခြင်းဂုဏ်ကိုနှစ်သက်မြတ်လို့တဲ့ယဟန်ဒီလိုပြောရင်မရဘူးလားရလားမရပါဘူးဘုန်းကြီးတို့လည်းပဲခုနကတောင်မြို့မာကနာဝန်ဆရာတော်ဘုရားကြီးရဲ့အကြောင်းလေးလေးလာဖတ်ရှုရွှေတောင်ကုန်းသာသနာရေးသားဆရာတော်ဘုရားကြီးရဲ့အကြောင်းလေးလေးလာဖတ်ရှုတော့ဘုန်းကြီးတို့လည်းပဲကြောင်တိုက်စာတင်တိုက်တီထောင်တာဘုန်းကြီးတို့ကြောင်တိုက်ဟာတနိုင်ငံလုံးမှာအဆင့်မြင့်နေလို့တော့သတ်မှတ်ခံရတယ်ဒါပေမဲ့ဘုန်းကြီးတို့ကြောင်တိုက်မှာစာချပွဲရတဲ့ပုဂ္ဂိုလ်တစ်ပါးမှမရှိစာချပွဲရတဲ့ပုဂ္ဂိုလ်ရှိလား
ရှိပါဘူး
ဒါပေမဲ့လို့စာတင်တိုက်အနေနဲ့အာလုံကလေးကလူပြူကြတယ်။ဘွေရတဲ့ပုဂ္ဂိုလ်တော့ရှိသလားမရှိဘူးလ
ား။
ရှိပါဗျာ။အဲ့ဒါရှင်ဥဒ္ဓမသာရလမ်းစဉ်နဲ့မတူဘူးလားတူဘူးလား။တ
ူပါတယ်ဗျာ
။တူတယ်။နောက်ပြီးတော့ခေါင်းကြီးတို့လည်းပဲတက်နိုင်တယ်ဗျာ။တရားပွဲတွေမှာပုံနေမထဲပါနဲ့။ဘွေဒီဂရီတွေထဲပြီးတော့မကြောညာပါနဲ့ခေါင်းကြီးအမြဲပြောလို့ရှိတယ်။ကိုမသိလိုက်ရင်တော့ပါသွားတာပေါ့။အတင်းကျက်လျှောက်ရင်တော့လည်းပါသွားတယ်။ကိုယ်အကူပေးပြီဆိုရင်အရှင်တကာပြီးဝန်သားညဆက်ကြဒီလောက်လေးပေးတာဆရာတော်ကြီးတွေလမ်းစဉ်နဲ့တူအောင်ကျင့်တာဆရာတော်ကြီးတွေလမ်းစဉ်နဲ့ပါလေတူအောင
်ပါပါ
အရှင်ဥဒ္ဓမသာရရဲ့လမ်းစဉ်နဲ့မတူဘူးလားတူနေသလား
တ
ူပါပါကောင်းတဲ့လမ်းစဉ်လားညံ့တဲ့လမ်းစဉ်လားက
ော
င်းတဲ့လမ်းစဉ်ပါပါရှင်ဥဒ္ဓမသာရတော့အပြစ်ကင်းခြင်းဂုဏ်ကိုမြဲမြဲနုံနုံပန်ဆင်သွားခဲ့တယ်မိမိတို့လည်းပဲသူကပန်းစင်ပြီးတော့ဘလို့ဟုတ်ခဲ့တယ်။တင်းတို့လည်းပဲဂုံပကတနာတွေနောက်များများမလိုက်ပဲနဲ့အလုတ်ကိုများများလှုပ်ပါအပြစ်ကင်းခြင်းဂုံကိုသာမျက်နှိုးစွာပန်းစင်ကြပါလေတို့ဒီလိုမတိုက်တွန်းဘူးလားတိုက်တွန်းလား
တ
ိုက်တွန်းမိတာဖြစ်သွားတယ်။ဒီပုံရိပ်လေးကိုလည်းဘုန်းကြီးကအားလုံးကိုဓမ္မလက်ဆောင်ပေးပါတယ်။ဘာဖြစ်လို့လဲဆိုတော့မိတ္တူကူးယူစေခြင်းလို့ဘာယူခြင်းခြင်းလို
့
နောက်တစ်ခုရှင်သောဗိဒ္ဓဘဝလင်းရေးပေးတဲ့ရှင်ဥဒ္ဓမသာရပြောတဲ့စကားလေးတစ်ခုရှိသေးတယ်။ဒါကတော့သုံးခုမြောက်ဘဝပုံရိပ်ပေါ့။ပြဿနာတွေဖြစ်လာပြီဆိုရင်ရှင်ဥဒ္ဓမသာရကဘယ်လိုပြောလဲဆိုတော့အထုပ်ကိုကောင်းမောတင်ပြီးမဖြေပါနဲ့။ဘာတယ်လဲ
။
အောက်ကိုချပြီးမှအေးစေးစေးဖြေပါ။အောက်ကိုချပြီးမှအေးစေးစေးမလုပ်ပါနဲ
့။
အဲ့တော့ပြဿနာတစ်ခုကြုံလာပြီဆိုရင်အထုပ်ကိုခေါင်းမော်တင်ပြီးတော့ဖြေတာနဲ့တူတယ်ခေါင်းမော်တင်ထားတဲ့ထုပ်ကမြင်မှမလားမမြင်လို့ရှိရင်လုပ်ငန်းလုပ်ရတာအဆင်ပြေမလားမပြေနိုင်ဘူးလားမပ
ြေနိုင်
ပါဘူးခင်ဗျာအောက်ချပြီးတော့ဖြေပြီးမှအောက်ချပြီးတော့မှဖြေရင်မိမိမျက်စိနဲ့တိုက်ရိုက်မမြင်မြင်ခွင့်မရဘူးလားရလားမျက်စိနဲ့မြင်ခွင့်ရတဲ့အခါမှာလုပ်ငန်းလုပ်ရတာအဆင်မပြေဘူးလားပြေလား ဒီအိဗေကိုပြောတာသူကပြဿနာတွေကြုံတွေ့လာတဲ့အခါမှာအရှင်ဥဒ္ဓမသာရပြောလေးရှိတဲ့စကားအထုပ်ကိုခေါင်းပေါ်တင်ပြီးမဖြေပါနဲ့အောက်ကိုချပြီးမှအေးစေးစေးဖြေပါဆိုတာပြဿနာတရက်ဖြစ်လာရင်နားလည်အောင်ကြိုးစားပါလို့ပြောတာဘာဖြစ်အောင်ကြိုးစားပ
ါ
နားလည်လို့ရှိရင်ဘုန်းကြီးတို့ဒေါသမဖြစ်လွယ်ဘူးနားလည်လို့ရှိရင်ဘာမှဖြစ်လွယ်တော့ဘူးဥပမာအဖြစ်ဘုန်းကြီးတို့စိတ်တစားဆေးယုံနေကြားဘူးလားမကြားဘူးလ
ား
စိတ်တစားဆေးယုံနေမှာစိတ်ကျဲမာရင်မကောင်းတဲ့ပုံကိုယ်တွေမရှိဘူးလားရှိလားတခါတည်းရန်ဆရာဝန်ကြီးတွေဟာသူနာပြုဆရာမတွေချမ်းရမ်းပြီးတော့လူနာတွေကိုလက်ပတ်ကြည့်တဲ့အခါတချို့လူနာတွေကပြောတဲ့ဒီကောင်ကသူကသူဘာမှန်းထင်နေတယ်လဲမသိဘူးနှစ်သမီးလေးတွေတို့လာတဲ့ကောင်းမလေးတွေခြံရံပြီးတော့ဟိုသွားဒီသွားနေဆိုပြီးတော့စိတ်တစားဝေဒနာသမားလှမ်းပြီးတော့អော်လိုက်တယ်အဲ့ဒီလိုអော်လိုက်တဲ့တံကိုကြားတဲ့ဆရာဝန်ကြီးကပြုံးနေတယ်မလုပ်နေတယ
်
ဒီလူနာရဲ့စိတ်အခြေအနေကိုသိလို့လားမသိလို့လ
ား
သိတဲ့အတွက်မလုပ်နေနိုင်တယ်ဒေါသတွေထွက်သေးလား။အော်သူကစိတ်တစားသမားစိတ်ကြမ်းမာရေးခြေနေမကောင်းဘူး။ဒါကြောင့်ဩရာလို့သိသွားတဲ့အခါမှာမိမိရဲ့ပြိုင်ပြီးတော့ဒေါသထွက်သေးလား။မျက်နာကဘလို့ဖြစ်နေတယ်။အဲ့ဒါကောင်းမွန်မှာအထုပ်ကိုကောင်းမွန်တင်ပြီးဖြေတာလားအောက်ချပြီးမှအေးစေးစေးဖြေနေတာလား
။
ီအဓိပ္ပာယ်လေးတွေကိုပြောတာဘုန်းကြီးတို့လည်းပဲတွေ့ကြုံမှုတဲ့ပြဿနာဆိုတာကအေးစေစေသိနေမှာဖြည့်ရှင်းလို့ကောင်းတာအေးစေစေသိနေမှာဘာလို့လို့ကောင်းတာအလိုတကြီးလို့ရင်မှားတတ်သလားမမှားတတ်ဘူးလားဘုန်းကြီးလည်းပဲတောင်မျိုးမာကနာယုံမှာတငယ်ချင်းတစ်ပါးနဲ့မိတ်ဆွေတစ်ပါးနဲ့စကားပြောမှုတွေသူကဘယ်လိုလဲဆိုတော့တောင်မျိုးမာကနာဝန်ကြောင့်တိုက်ကတန်ဃာတွေကသူ့အနေနဲ့အပြင်မထွက်စေခြင်းမူဒီစကားနဲ့ဆက်ပြီးတော့ညင်းကြတယ်ညင်းတယ်လို့ပြောရမလားအဖြစ်ရှာတယ်လို့ပြောရမလားတခုခုပေါ့ပြောတော့သူကဘယ်လိုပြောလဲဆိုတော့တန်ဃာတွေအပြင်မထွက်အောင်လွယ်ပါတယ်တဲ့ဘယ်လိုလုပ်မှလဲလို့ဘုန်းကြီးကမေးကြည့်တော့ငငယ်ရပါပြန်ဖြစ်ခါစားဖြစ်နေတယ်သူကဘယ်လိုပြောလဲဆိုတော့တန်ဃာကိုနေတိုင်းစေတဲ့တန်ဃာကိုနေတိုင်းပါလုပ်မယ်စစ်စေးပါတဲ့တကြောင်ရင်းလိုက်ပြီးတော့နေတိုင်းစစ်စေးဒီလိုနေတိုင်းစစ်စေးလဲလို့ရှိရင်ကြာတော့မိတဲ့ပုဂ္ဂိုလ်ကိုနှင်ထုတ်လိုက်မထွက်ရဲတော့ဘူးတဲ့သူကဒီဖြေလေးပြောတယ်ဘုန်းကြီးကတော့အဲ့ဒီဝါဒကိုလက်မခံဘုန်းကြီးဝါဒကိုဘုန်းကြီးကပြောပြတယ်တန်ဃာရဲ့ပြင်ထွက်တာကစာစိတ်မဝင်စားလို့ဘုန်းကြီးကတွေးတယ်ဘာစိတ်မဝင်စားလို့ဒီတော့ကြောင်းဘုန်းကြီးတိုင်းကြောင်းဘုန်းကြီးတိုင်းကတန်ဃာတွေစားစေးဝင်စားလာအောင်ဆွဲခေါ်ရမယ်စီယုံရမယ်စေဝင်စားလာအောင်စီယုံမတင်ဘူးလားတင်လားစာပေကိုစေဝင်စားလာရင်စာပေကိုကြိုးစားကြမယ်ဘုန်းကြီးတို့ထမင်းစားတဲ့အခါမှာစာမဘာလို့လို့ကောင်းတာမစားလို့ရှင်ဟင်းကောင်းနေပေမဲ့စားလို့ကောင်းသလားမကောင်းဘူးလားပါဖြစ်လို့ဒီလိုပဲပညာဆိုတာလူချင်းစိတ်ရှိလာမှသင်ယူခြင်းသာလူချင်းစိတ်ရှိလာမှပါဖြစ်တာဒီတော့ဘုန်းကြီးကတန်ဃာတွေလူငယ်တွေကိုစာပေစိတ်ဝင်စားအောင်စီယုံစာချက်ချင်းအောင်ပြောပြစာချက်ဖြစ်အောင်ဝိုင်းဝန်းပြီးတော့ပံ့ပိုးပေးစာစိတ်ဝင်စားလာပြီဆိုရင်အပြင်ထွက်ဖို့အချိန်ရှိသေးသလားဒါဆိုရင်ငြိမ်သက်မှုမဖြစ်နိုင်ဘူးလားဖြစ်နိုင်လားဓာမျိုးကိုရည်ရွယ်ပြီးတော့အထုပ်ကိုကောင်းမွန်တင်ပြီးတော့မဖြေပါနဲ့အောက်ကိုခြာပြီးမှအေးစေးစေးဖြေပါလို့ဆိုလိုတာမဟုတ်နိုင်ဘူးလားဟုတ်နိုင်လားပြတနာတစ်ခုကိုစင်မြစ်တည်အောင်လုပ်ပါဗာတိအောင်လုပ်ပါဓမ္မဖြေရှင်းလို့ရမှာမဟုတ်ဘူးလားဟုတ်လားဒါကြောင့်ဘုန်းကြီးတို့ရေးကြည့်တယ်ခုနကဆရာဝန်ကြီးရောင်းလဲတယ်လေတဲ့ကမဆရာမလေးတွေရဲ့နောက်ကပစ္စည်းတွေကိုကင်ပြီးတော့လှုပ်ဆရာကြီးတာကူညီလှုပ်ပေးဖို့လိုက်ကြတယ်အဲ့ဒါကိုစေတစာလူနာသမားကဩပြီးတော့ကိုကောင်းကဘာကောင်းကနဲ့သူကဒေါသတကြီးနဲ့လှမ်းဩနေတယ်ဆရာကြီးကပြန်ပြီးတော့ဩသလားပြုံးနေသလားလူနာရဲ့စိတ်ကိုတီလို့လားမတီလို့လားတီလို့ရှင်ဖြည့်ရှင်းရတာမလွယ်ဘူးလားဒေါသဖြစ်သေးလားဒါကြောင့်ပြဿနာတရေကြုံလာလို့ရှိရင်အထုပ်ကိုကောင်းမွန်တင်ပြီးတော့ဖြည့်တင်သလားမဖြည့်တင်ဘူးလားဖြည့်တင်ပါဘုရား။အောက်ချာပြီးမှအေးစေးစေးမဖြည့်တင်ဘူးလားဖြည့်တင်သလားဖြည့်တင်ပါဘုရား။ဒါမှအကုန်သိမှဒါမှပါဖြစ်လေ။အကုန်သိမှပါဘုရား။သိမှဖြည့်ရှင်းလို့ကောင်းတာသိမှပါဖြစ်တာလေ။ဖြည့်တင်ပါဘုရား။ဘုန်းကြီးတို့လမ်းပေါ်မှာတောင်စားနေတဲ့ကလေးတယောက်သို့မဟုတ်လမ်းပေါ်မှာပျက်စီးနေတဲ့မိန်းကလေးတယောက်ရမ်းပြီးတော့ပြစ်တင်လို့မရသူဘဝခြေနေရဘာကြောင့်ဖြစ်လာတာလဲမိဘကြောင့်လားပထွေးကြောင့်လားအခြေအနေကြောင့်လားတတ်တကူဝါဒနာပါလို့လားဒီလိုလေးတွေတီးခွင့်ရအောင်ကြိုးစားပြီးဆိုရင်ခွင့်လွတ်တဲ့စိတ်လေးတွေပေါ်မလာဘူးလားပေါ်လာလားပေါ်လာပါဘူးဗျာဒီလိုတီးအောင်မကြိုးစားရင်အလကားဒီလိုလေးလုံနေတာဘာဖြစ်တယ်ညာဖြစ်တယ်ဒေါသတွေမကူးဆက်ဘူးလားကူးဆက်လားကူးဆက်တယ်ဒါလေးတွေဟာဘုန်းကြီးတို့သိပြီးတော့ရေးကြည့်တဲ့သဘောလေးတွေကိုဘုန်းကြီးကပြောပြတာဒါကြောင့်မို့အထုပ်ကိုကောင်းမွန်တင်ပြီးမဖြေပါနဲ့အထုပ်ကိုပါတဲ့လေအောက်ကိုခြာပြီးမှအေးစေးစေးဖြေပါတဲ့အောက်ကိုခြာပြီးမှအေးစေးစေးပါလို့ရမယ်ဘုန်းကြီးတို့တခါမှလည်းပဲစကိုင်းမှာသာသနာရေးဝန်ကြီးရောက်လာဘာဖြစ်လို့လဲဆိုတော့မတမာဖြေတာတွေပျောက်ကင်းအောင်ဘယ်လိုလုပ်မလဲဆိုပြီးတော့ ဆရာတော်တွေကိုစီဝေးပြီးတော့ခေါ်တာစီဝေးပြီးတော့ဩဝါဒခံယူတယ်ဆရာတော်တွေကတော့အကြံပေးလိုက်တယ်ဘုန်းကြီးလည်းပါပါတယ်ဘုန်းကြီးတို့ကတော့အဲ့ချိန်ကငယ်တော့ဘာမှမလျှောက်ရဲဘူးပေါ့အဲ့တော့ဆရာတော်တွေကအခံကိုစောင့်ပါရေတွေထားပါဘလို့လှုပ်ပါတွေ့ရင်သိမ့်ပါနှင်းထုတ်ပါဖြေခွင့်ယုံသိမ့်ပါစသည်ဖြင့်ဒီကြံတွေပေးနေကြဘုန်းကြီးကတော့အဲ့ကြံတွေကိုမပေးခြင်းဘူးသမုဝေမတမပြောက်အောင်ဘာလို့ရမလဲကျောင်းဘုန်းကြီးတွေကတောင်းယူတဲ့နဲ့ကျောင်းဘုန်းကြီးတွေကဘာလို့တဲ့နဲ့ကျောင်းဘုန်းကြီးတွေကတောင်းယူပြီးတော့ကိုတပည့်ကိုပညာကိုကြဲကြဲမဲ့မဲ့သင်ပေးတယ်ပညာလိုချင်တဲ့စိတ်အောင်နေစိတ်ဖြစ်အောင်ဩဝါဒဆုံးမတွေပေးတယ်ပညာသင်ကြားပြအောင်လည်းထောက်ပံ့ကူညီပေးမယ်နောက်ပြီးတော့သာမွေနေလာတဲ့အခါမှာဝင်ဝင်သာမွေလေးတွေကျင်းပပေးမယ်စိတ်တမြင်လာတဲ့တန်ဃာတွေဒုမုတ်လူပုဂ္ဂိုလ်တွေဟာခိုးပြေဖို့စိတ်ကူးရှိနိုင်ပါမလားပါမြင်လာလို့စိတ်တမြင်လာရင်မတမာမှုဆိုတာဖြည့်ခြင်းစိတ်ရှိပါမလားရှိပါဘူးခင်ဗျာစိတ်တမြင်လာဖို့ဆရာတွေမှာတာဝန်မရှိဘူးလားရှိလားရှိပါဘူးခင်ဗျာဘုန်းကြီးကအဲ့ဒီလူလေးအကြံပေးခြင်းလားအဲ့တော့သံဃာ့မတမာပါပြောင်းဘလို့စောင့်မယ်ဘလို့စောင့်ပြီးတော့ဘလို့အေးအေးယူမယ်ဒါတွေဟာဒုတိယလိုအပ်မဲ့လုပ်ငန်းစဉ်ပထမအရေးကြီးဆုံးလိုအပ်မှာကတန်ဃာတွေကိုတပည့်တန်ဃာတွေကိုစိတ်နဲ့မြင့်တင်ရေးအရေးကြီးဆုံးလိုအပ်မဲ့လို့ကဘာလုပ်လဲတန်ဃာတွေကိုပါမြင့်တင်ပေးရမယ်စိတ်တည်းမြင့်တယ်လေစိတ်တည်းမြင့်မြင့်လာတဲ့ပုဂ္ဂိုလ်ကမဟုတ်တာလှုပ်ချင်သေးမလားမလှုပ်တော့ဘူးလားမလှုပ်ပါဘူးဗျာဒါဟာပါလဲဆိုတော့အထုပ်ကူကောင်းမောတင်ပြီးမဖြေပါနဲ့ဒီတွေးလေးနဲ့မတူဘူးလားတူဘူးလားမတူပါဘူးဗျာတိအောင်လှုပ်တာအောက်ချပြီးတော့အေးအေးဆေးဆေးဖြေတာနဲ့မတူဘူးလားတူလားမတူပါဘူးဗျာဒါ ው လည်းပဲရှင်ဥဒ္ဓမသာရကသူ့ဘဝပုံရိပ်နဲ့အလုံးသောမိဘဆွေမျိုးတရားဓမ္မတွေကိုတရားပြသွားတာသင်တို့လည်းပဲပြဿနာတစ်ခုဖြစ်ရင်ရှူရှူရှဲရှဲနဲ့မဆုံးပြတ်ပါနဲ့သိအောင်လုပ်ကြပါဒီလိုတိုက်တွန်းမိတာမဖြစ်ဘူးလားဖြစ်သွားလားဖြစ်သွားတယ်ဒါကဘုန်းကြီးဟောတယ်ရှင်ဥဒ္ဓမသာရဘဝပုံရိပ်သုံးပုံနံပါတ်၄ကဘာလဲဆိုတော့ဘဝလင်းရှင်သောဘိတာကရေးပေးခဲ့တယ်သူအားတဲ့ပြဿနာတစ်ခုကိစ္စတခုကြုံလိုက်တုံ့ပြန်မှုကြိုးစားတယ်အရှင်သောဘိဒ္ဓဘယ်လိုလုပ်ဖို့ကြိုးစားလဲအဲ့လိုတုံ့ပြန်မှုကြိုးစားတဲ့အခါမှာရှင်ဥဒ္ဓမသာရကသတိပေးတဲ့အနေနဲ့ပြောခဲ့တဲ့စကားနဲ့ဘယ်လိုလဲဆိုတော့တပည့်တော်တဲ့လူဘဝစီးပွားရေးလုပ်တဲ့အချိန်တုန်းကတပည့်တော်ကိုအကြီးအကျယ်ဒုက္ခပေးခဲ့သူတွေအများကြီးကြုံခဲ့ဘူးတဲ့နောက်တစ်ချိန်တပည့်တော်ကပြန်လဲတုံ့ပြန်နိုင်ခွင့်ရလာတာတွေနဲ့အများကြီးရှိတယ်ဒါပေမဲ့မတုံ့ပြန်ခဲ့ပါသူ့အနေနဲ့စီးပွားရေးလုပ်တဲ့ချိန်တုန်းကသူ့ကိုဒုက္ခပေးတဲ့လူတွေတသက်ဒုက္ခရအောင်လုပ်တဲ့လူတွေမကြုံခဲ့ဘူးလားကြုံခဲ့လားကြုံခဲ့ပါတယ်ခင်ဗျာတစ်ချိန်မှာသူကပြန်ပြီးတော့တုံ့ပြန်ခွင့်တွေရလာတယ်ဒါပေမဲ့တုံ့ပြန်ခဲ့သလားကြုံခဲ့ပါဘူးခင်ဗျာမတုံ့ပြန်ခဲ့ဘူးအဲ့ဒါဘဝလင်းရှင်တော်ဘိတာကတုံ့ပြန်မှုကြိုးစားတဲ့သူ့ကိုပြောခဲ့တဲ့စကားဆိုပြီးတော့အမတရားလေးဘုန်းကြီးပြောပြတယ်ဒါပါလဲဆိုတော့မေတ္တာတရားကြီးမားတဲ့သင်္ကေတာ။ဗာကြီးမားတဲ့သင်္ကေတာ။မေတ္တာတရားကြီးမားတဲ့လူတွေကပုဂ္ဂိုလ်တွေကကိုယ်ပေါ်မှာလှုပ်တယ်ဆိုပြီးတော့တုံ့ပြန်လေးမရှိတဲ့။ဘုန်းကြီးတို့စာပေမှာဘုရားရှင်ကဘယ်လိုဟောခဲ့လဲဆိုတော့အကုစီမံဝရိမံဇီနီမံအဟာတိမေရေဇာတံဥပနေရှန်တိဝေရန္တေသူဝေရန္တေသန္နတံမတိမင်္ဂဟုအကုသိဆေရေဘူးပြီမင်္ဂဟုဝရိနှိမ့်ဆက်ညင်စေဘူးပြီမင်္ဂဟုဇီနီအနိုင်ယူဘူးပြီမေင္းအီတန်တကံဥစ္စာကိုအဟာတိဤအမျိုးမျိုးနဲ့ခိုးယူဘူးပြီဤသည်သို့တွေ့၍ရေခြင်းသူပုဂ္ဂိုလ်တို့သည်တန်ထိုကောရကိုထိုရန်ယူဘူးပါဏချဏီဖွဲ့ကြကုန်၏တေတံထိုရန်ယူဖွဲ့သူတို့ဤဝေဒံယံသည်နာသမတိဘေရောမမငြိမ့်နိုင်ပါသည်အကုစီမံဝါရီမံဇီနီမံဟာတိမေရေဇာတံဥပနရှန်တိဝေရန္တေသူပတမတိမင်္ဂဟုအကုစီဆေယေဘူးပြီမင်္ဂဟုအဝရီညင်စေနှိမ့်ဆက်ဘူးပြီ မင်္ဂါကိုစီးနှင့်အနိုင်ယူမှုပြီမေင္းအိတန္တကဥစ္စာကိုအာသည့်ဤမျိုးမျိုးနဲ့ခိုးယူမှုပြီဤတိသို့တွေး၍ရေခြင်းပုဂ္ဂိုလ်တို့သည်တန်ထိုဘောဓါကိုထိုယံယုတ်ကိုနုပါနှျံနှင့်မဖွဲကြကုန်တေတံထိုပုဂ္ဂိုလ်တို့၌ထိုယံယုတ်မဖွဲသူတို့၌ဥပ္ပန္နံဖြစ်သောဝေရံတံဝေရံယံသည်ဥပါဒံမတိငြိမ်းရေးသွားနိုင်ပါ၏ဤတိသို့ဘဂဝါသုံးလောကတရမြန်စွာဖျားသည်ဤမာကာထာယောဤကာထာတော်တို့ကိုအာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါသည်တည်းကဲအလုံးဒါလေးကိုခေါင်းကြီးကခပြားစီထားတယ်လိုက်ဆိုလိုက်တွေပေးရာရေဖြင့်သာမန်စွာစေမစင်ကြယ်သည်မန်စွာစေမစင်ကြယ်သည်တရွေပေယာရေဖြင့်သာမန်စွာစေမစင်ကြယ်သည်တရွေဒီညကြီးဒီပေတဲ့အခါရေနဲ့ဆေးရင်စင်ကြယ်မလားမစင်ကြယ်ဘူးလားကဲဆက်ဆိုလိုက်တရွေဖြင့်သာစေလီယာလွန်စွာပူ၍ညစ်ပေသည်တရွေဖြင့်သာစေလီယာလွန်စွာပူ၍ညစ်ပေသည်အညစ်ကြေးတွေပေနေတဲ့လက်ကိုတရွေစားတဲ့အရာတွေနဲ့ပြန်ပြီးတော့ဆေးရင်ပူပြီးတော့ညစ်ပတ်မလားတန့်ရှင်းမလားပူပြီးတော့ညစ်ပတ်မေကဲဆိုလိုက်ရံကိုရံချင
်း
တုံပြန်လျင
်
ငြိမ်းရင်ဘယ်ခါမရှိပြီရံကိုရံချင
်း
တုံပြန်လျင
်
ငြိမ်းရင်ဘယ်ခါမရှိပြီရံကိုရံချင
်း
မတုံလျင်ငြိမ်းချမ်းသာပြေဝသည်ငြိမ်းချမ်းသာပြေဝသည
်
ရံကိုရံချင်းရံကိ
ု
ရံချင်းမတုံလျင
်
ငြိမ်းချမ်းသာပြေဝသည်ငြိမ်းချမ်းသာပြေဝသည
်
ရံကိုရံချင်းပြန်တုံရင်ငြိမ်းရမလားမငြိမ်းနိုင်ဘူးလ
ား
ရံကိုရံချင်းမတုံမှဘာဖြစ်နိုင်တယ်တရေပေးတဲ့အခါညစ်ကြေးပေးတဲ့အခါရေနဲ့ဆေးရင်စင်ကြယ်မလားမစင်ကြယ်ဘူးလား
စ
င်ကြယ်ပါရဲ့ဗျာတရေတွေနဲ့ပြန်ပြီးတော့ဆေးရင်ပူညစ်ပတ်မလားပူစင်ကြယ်မလားပူညစ်ပတ်ပါဗျ
ာ
ဒီဒိဋ္ဌိကိုပြောတာအဲ့တော့ဘုရားရှင်ပြောတာနဲ့တထက်ထဲမကြဘူးလားကြလားကြပါရဲ့ဗျာသူပြောတဲ့စကားလေးကဘဝလေးရှင်တော်ဘိတ္တကိုပြောခဲ့တာတပိတော့တဲ့လူဘဝစီးပွားရေးလုပ်တဲ့အချိန်လုံးကတပိတော်ကိုအကြီးကျယ်ဒုက္ခပေးခဲ့သူတွေအများကြီးကြုံခဲ့ဘူးတဲ့။နောက်တစ်ချိန်တပိတော်ကပြန်လဲတုံပြန်ခွင့်ရလာတာတွေလည်းအများကြီးရှိပါတယ်။ဒါပေမဲ့တပိတော်မတုံပြန်ခဲ့ပါ။ရှင်ဓမ္မသာရာတုံပြန်ခဲ့လားမတုံပြန်ခဲ့ဘူးလား။တ
ုံပြန်ခဲ့ပါဘူး
ဗျာ။အညစ်ကြေးပေတာကိုရှင်ဓမ္မသာရာကတွေနဲ့ဆေးခဲ့သလားရေစင်ရေအေးနဲ့ဆေးခဲ့သလား
။
ရေစင်ရည်ဆိုတာမေတ္တာရဲ့သင်္ကေတာရေစင်ရည်ဆိုတာဘာရဲ့သင်္ကေတာမေ
တ္တာရဲ့သင်္ကေတာပါဗျာ
ရှင်နေရာကြောက်เสียရမကောင်းလားကောင်းလားက
ော
င်းပါရဲ့ဗျာဘုန်းကြီးတို့နိုင်ငံတော်အကြံပေးနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မိခင်ကြီးနာမည်ကဘယ်သူတဲ့လဲဒေါခင်ကြီးဒေါခင်ကြီးကျင့်သုံးခဲ့တာလေဒီလမ်းစဉ်ပဲဖရာလောင်းရွှေကုံတဲ့ဘဝမှာကျင့်သုံးခဲ့တဲ့လမ်းစဉ်ဘုန်းကြီးတို့ပေနေတဲ့ညကြီးကိုတရွေနဲ့ပြန်စေတာကရှင်ဒီဝရလန်းစဉ်ရေစဉ်ရေအေးနဲ့စေတာကဖရာလောင်းရဲ့လန်းစဉ်ဘုန်းကြီးတို့ရွယ်ကုန်တဲ့ဘဝမှာရွယ်တူတူရောင်ရတဲ့တငယ်ချင်းနှစ်ယောက်ချစ်ချစ်ခင်ခင်နဲ့ရောင်ရတယ်ဒါပေမဲ့တဦးကရွှေဘွက်ကိုပိုင်ဆိုင်ခွင့်ရသွားတယ်တဦးကဆုံရှုံသွားတယ်ရသွားတာကဖရာအလောင်းဆုံးကျုံသွားတာကရှင်ဒီဝရလောင်းရှင်ဒီဝရလောင်းကအဲ့ဒီလွန်ခဲ့တဲ့ငါးကဘာလောက်ကရွယ်ကုန်တဲ့ဘဝကလေးကရံညိုးဖွဲခဲ့တာဖျားဖြစ်တဲ့ချိန်ရှင်ဒီဝရဖြစ်တဲ့ချိန်ဒီရံညိုးတွေကပြီးသွားပြီလားမပြီးတော့ဘူးလား
ပြီးသွားပါဘူးဗျာ
ဒ ဒီယံညူကိုရှင်ဒီဝရလောင်းကဖွဲ့တာလားဘုရားလောင်းကဖွဲ့တာလားဘုရားဖြစ်တဲ့အချိန်ဒီဘုရားရှင်ပေါ်မှာနီးမျိုးမျိုးနဲ့လှုပ်ကြံခဲ့တာနောက်ဆုံးဘုန်းကြီးတို့လူသက်သမားတွေကိုလှုပ်ပြီးတော့တက်ခိုင်းလှုပ်တံတက်ပြတ်တယ်အကေစကုတ်တောင်ပေါ်ကနေပြီးတော့ကြောင်ပေါင်းဆင်ပြီးတော့ကြောက်တုံးနေနဲ့လှိမ့်ချတော့လှိမ့်ချခဲ့ပြီးတော့လှုပ်ကြံခဲ့တယ်နာလာဂီနီရှင်ကြီးကိုလှုပ်ပြီးတော့လှုပ်ကြံခဲ့တယ်ရှင်ဒီဝရရဲ့လှုပ်ကြံမှုတွေမများလုံးလားများလွန်လားဘုရားရှင်ကအဲ့ဒီအညစ်အကြေးတွေကိုရေစင်ရေးနဲ့ဆီတော်မူခဲ့သလားဒရွေးနဲ့ဆီတော်မူခဲ့သလားဘလောက်ကြီးဆီခဲ့လဲဆိုတော့ကိုယ့်ကိုလှုပ်ကြံမှန်သိပေမဲ့ဘုရားရှင်ကိုတော်များရှင်ဒီဝရကိုယဟန်ပြုခွင့်ပေးခဲ့တယ်လှုပ်ကြံမှန်သိလို့လားမသိဘဲနဲ့ပေးခဲ့တာလားသိရတာနဲ့ပေးခဲ့တယ်ဘာဖြစ်လို့လဲဆိုတော့နောက်ဆုံးအချိန်မြေမျိုးတဲ့အချိန်မှာတောင်းပန်ခွင့်ရအောင်လို့ဝန်ချတောင်းပန်ခွင့်ရအောင်လို့တဲ့။ဘာဖြစ်ရအောင်လို့လူဘဝနဲ့ကြာရင်ဝန်ချတောင်းပန်ခွင့်မရမှဆိုးလို့သင်္ကန်းဝန်နဲ့ကြာတော့သူတော်ကောင်းနေတဲ့နိစ္စတော့ဝန်ချတောင်းပန်ခွင့်ရအောင်လို့သင်္ကန်းဝတ်ပေးခဲ့တာဘုရားရှင်ကကိုယ်ယံပြီးမဲ့ပုဂ္ဂိုလ်ကိုဘာဝတ်ပေးခဲ့တယ်ယံဝတ်ပေးခဲ့တယ်အဲ့တော့ယံဝတ်ပေးခြင်းရဲ့အကြောင်းအလဲပဲဝန်ချတောင်းပန်ခွင့်ရအောင်လို့ဝန်ချတောင်းပန်ခွင့်ရရင်အဝိဇ္ဇာငြိယာလွတ်လွတ်ကဘာတသိမ့်ကြရင်အထိတ်တရာဘွယ်မီနဲ့ပစ္စေကဗုဒ္ဓယန္တာဖြစ်မယ်လို့ဗျာဒိတ်တော်ပေးခဲ့တယ်အရှင်ဒီဝရကဗျာဒိတ်ရပြီပြီဘာရပြီပြီလဲအဲ့ဒီလိုဗျာဒိတ်ရခဲ့တာယန္တာဖြစ်မယ်လို့ဗျာဒိတ်ရခဲ့တာဘာဖြစ်လို့လဲဘုရားရှင်ကသင်္ကန်းဝတ်ပေးခဲ့လို့တောင်းပန်ခွင့်ရအောင်ဖန်တီးပေးခဲ့လို့ရှင်ဒီဝရကယံနေပြုပေမဲ့ဘုရားရှင်ကရေစင်ရေအေးနဲ့သာဆေးခဲ့တယ်။တရွေနဲ့ပြန်ပြီးတော့ဆေးခဲ့သလားမဆေးခဲ့ဘူးလား
။ဆေးခဲ့ပါဘူး
ဗျာ။ရေစင်ရေအေးနဲ့ဆေးခဲ့တော့ရှင်ဒီဝရပါတံဝေကတွေရာပြီးတော့တောင်းပန်လိုက်တော့ယန္တာဖြစ်မယ်လို့ဗျာဒိတ်ရသွားခဲ့တယ်။အဲ့တော့အကျိုးတရားတွေမကြီးမားဘူးလားကြီးမားလား။မှန
်ပါဗျာ။
တော်ခင်ကြီးလည်းပဲဒီတိုင်းပဲဖရာလောင်းရဲ့စိတ်တက်ကူနှလုံးသွင်းပြီးတော့ကြင်ကြံခဲ့သွားခဲ့တာဗုဒ္ဓဘာသာဝင်ပီတာတဲ့ဥပါတိကာမပီတာတဲ့ဒီလိုပြောလို့ရတယ်ဘလို့လဲဆိုတော့ဘုကျုံတို့ကွယ်လွန်တာက1948ခုဇူလိုင်လဘယ်နှစ်ရက်လဲ19ရက်အဲ့ဒီနောက်ပိုင်းမှာဒီမိုကရေစီဆိုးရတက်တယ်ဒီမိုကရေစီဆိုးရတက်တဲ့အချိန်မှာတော်ခင်ကြီးကဩဇာနာရှိတဲ့ဝန်ကြီးတယောက်ကစေနာမေတ္တာနဲ့အကြံပေးတာဖြစ်ပါလိမ့်မယ်ဘယ်လိုကြံပေးလဲဆိုတော့ဘိုလ်ချုပ်တို့သိရတာရာဇဝတ်မှုမြောက်တယ်အဲ့တော့ဂလုံဦးစောရဲ့မိသားစုဒေါ်တန်းခင်တို့မိသားစုကိုတရားစွဲပြီးတော့နိနာကြီးတောင်းရင်ရနိုင်တယ်လို့အကြံပေးတဲ့ဒီတော့ဒေါ်ခင်ကြီးကဘယ်လိုပြန်ပြောခဲ့လဲဆိုတော့နိနာကြီးတရားစွဲပြီးတော့နိနာကြီးမတောင်းမရစေနဲ့သူလည်းပဲမုတ်ဆိုးမကိုလည်းပဲမုတ်ဆိုးမဂလုံစောရဲ့ဇနီးဒေါ်တန်းခင်ကလည်းပါတယ်လေဒေါ်ခင်ကြီးကိုယ်တိုင်ကလည်းပါလေမုတ်ဆိုးမရင်ဒူရတောင်မှဒေါ်တန်းခင်တို့မိသားစုကမျက်နာငယ်တယ်ဂုံမဲ့တယ်ကျမတို့မိသားစုကမျက်နာရှိတယ်ဂုံရှိတယ်ဒါကြောင့်နဲ့ရာဇဝမှုမြောက်တဲ့ဒီအလုတ်ကိုတရားဆွဲပြီးတော့နိနာကြီးမတောင်းမရစေနဲ့ဝန်ကြီးကိုပြောခဲ့တဲ့ဒေါ်ခင်ကြီးရဲ့စိတ်ဓာတ်ဟာတရွေးပေလာတဲ့အခါမှာဘာနဲ့ဆေးခဲ့တာရေစင်ရေအေးနဲ့ဆေးခဲ့တာဘာနဲ့ဆေးခဲ့တာလဲဘုန်းကြီးတို့ကြားဘူးတာတော့အဲ့ဒီဂလုံးဦးစောလှုပ်ကြံတက်ဖြစ်တဲ့အာဇာနီတယောက်ရဲ့ဇနီးတွေရတော့တဲ့ဒေါ်တန်းခင်တို့ကနိနာကြီးတောင်းတရားဆွဲလိုက်တဲ့အတွက်ငွေတသိန်းရတယ်အဲ့ဒီအချိန်ကငွေတသိန်းကြီးတိုက်တလုံးမဖြစ်နိုင်ဘူးလားဖြစ်နိုင်သလား နှစ်ပေါင်းကြာလာပြီပဲဖြစ်နိုင်တာပေါ့အဲ့တော့ဒေါ်ခင်ကြီးရဲ့စိတ်ဓာတ်ဟာဘုန်းကြီးတို့အရှင်ဥဒ္ဓမသာရရဲ့စိတ်ဓာတ်နဲ့မတူဘူးလားတူနေလားအရှင်ဥဒ္ဓမသာရရဲ့စိတ်ဓာတ်ဟာဘုရားရှင်ရဲ့စိတ်ဓာတ်နဲ့မဆင်ဘူးလားဆင်နေသလားအရာမေတ္တာဝါရဘာဝရလဲမေတ္တာဝါရခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရလဲပဲဘယ်လိုပြောခဲ့လဲဆိုတော့အဲ့ဒီချိန်တုန်းကဖေဖေတေရတာဟာတဲ့ ဥစောတို့ကြောင့်တည်ရတယ်လို့သူမယူဆပါဘူးနိုင်ငံရေးဖြစ်ရိုးဖြစ်စင်ပါတဲ့နိုင်ငံရေးပါတယ်လေဘသူကြောင့်တည်တာလို့မယူဆဘူးလေကလုံးဥစောတို့ကြောင့်တည်တယ်လို့သူမယူဆပါဘူးတဲ့ဒါနိုင်ငံရေးမှာဖြစ်စင်တခုပါပဲနိုင်ငံရေးမှာအာဏာလိုချင်တဲ့ပုဂ္ဂိုလ်ဟာအာဏာရှိတဲ့ပုဂ္ဂိုလ်ကိုလှုပ်ကြံတာဖြစ်ရိုးဖြစ်စင်မဟုတ်ဘူးလားဟုတ်လားအဲ့ဒီသဘောပြောပြီးတော့ဒေါသအာကာတတွေရှိခဲ့သလားမရှိခဲ့ဘူးအဲ့ဒါဖရာရှင်ရဲ့လမ်းစဉ်ဘုသူရဲ့လမ်းစဉ်ရဲ့ဘာဝါဒလဲမေတ္တာဝါဒကဲအလုံးပြန်ဆိုလိုက်တရွေပေယာရေဖြင့်သာမန်စွာစေမစင်ကြယ်သည်တရွေဖြင့်သာစေလီယာလွန်စွာပူ၍ညစ်ပေသည်ရံကိုရံခြင်းတုံပြန်လင်းငြိမ်းခြင်းချမ်းငြိမ်းခြင်းဘယ်ခါမရှိပြီရံကိုရံခြင်းတုံပြန်လင်းငြိမ်းခြင်းဘယ်ခါမရှိပြီရံကိုရံခြင်းမတုံလျင်ငြိမ်းငြင်းချမ်းသာပြေဝသည်ရှင်ဥဒ္ဓမသာရရဲ့ဒီဘဝပုံရိပ်မှာမေတ္တာတရားတွေထင်ဟပ်မနေဘူးလားထင်ဟပ်နေလားထင်ဟပ်နေပါဗျာအဲ့ဒါကမိမိတို့ကိုတိုက်တွန်းနေတယ်မိမိတို့ကိုဘာလုပ်နေလဲသင်တို့လည်းပဲဒီလိုပြဿနာတစ်စုံတစ်ခုကိုယ်ပေါ်မှာမကောင်းမတရားလုပ်တာတွေတွေးခဲ့ရင်ခွင်လွတ်မလားတုံ့ပြန်တဲ့လားခွင့်လွန်ကြပါလေလို့ရှင်ဥဒ္ဓမသာရကမတိုက်တွန်းခဲ့ဘူးလားတိုက်တွန်းခဲ့လားဘုန်းကြီးတို့ဓမ္မစရိယနီးမှာဒေသနာအရဏိတိနီးဆိုတာရှိတယ်အဲ့ဒီထဲမှာစာတပုတ်ချင်းတပုတ်ချင်းစီကမိမိတို့ကိုတိုက်မတိုက်တွန်းနဲ့လဲတိုက်တွန်းတကယ်သူဖြစ်နေတယ်တဲ့အဲ့တော့ရှင်ဥဒ္ဓမသာရကကိုယ်တိုင်ဒီလိုကျင့်သုံးသွားတယ်ဆိုတော့ဆွေမျိုးတွေမိဘတွေအလုံးသောတရားဓမ္မတွေကိုသူ့လိုကျင့်ကြပါလို့တိုက်တွန်းမိသားမဖြစ်ဘူးလားဖြစ်လားဖ
ြစ်ပါတယ်
ခင်ဗျာကဲတဏှာကြီးလည်းပဲကျော်သွားပြီအရှင်ဥဒ္ဓမသာရဘဝပုံရိပ်ဘုန်းကြီးကတော့နည်းနည်းလေး၄ခုလောက်ပဲဟောနိုင်မှာပေါ့၄ခုဟောပြီမဲ့လို့ဘုန်းကြီးတို့သမုဒ္ဒရာကြီးကိုဒဇက်၂၀ရှားပေါ်တင်ကြည့်ငန်းနေလို့မသိနိုင်ဘူးလားသိနိုင်လား
သိနိုင်ပါတယ်ခင်
ဗျာအရှင်ဥဒ္ဓမသာရဘဝပုံရိပ်လေးနည်းနည်းလေးဟောပြီမဲ့သူဘဝမှာကောင်းတာတွေဟာဓာမျိုးတွေအများကြီးပဲရှိတယ်လို့မှန်းပြီးတော့သိလို့မရဘူးလားရလားဒါကြောင့်ဘုန်းကြီးကဗာတရားဟောပေးတာလေအရှင်ဥဒ္ဓမသာရဘဝပုံရိပ်အဲ့တော့ဒီဘဝပုံရိပ်ထဲကကောင်းတဲ့အမူအရာကောင်းတဲ့ကျင့်စဉ်တွေကိုတူယူပြီးတော့လက်တွေ့ကျင့်သုံးနိုင်ကြပါစေကျင့်သုံးရင်ကျင့်သုံးရင်လည်းနှလုံးသားမှာကုသပါရမီတွေရင့်တန်ပြည့်ဝကနောက်ဆုံးမဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငါလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း